Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2023ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်56ကြိမ်မြောက်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုဂျကာတာမြို့မှာမနေ့ဖြန်မှာစတင်မှာဖြစ်ပြီးတော့မြန်မာရေးဆွေးနွေးမှုကအဓိကဆွေးနွေးမဲ့ကိစ္စတွေတဲကတစ်ခုဖြစ်ရှိနေပါတယ်ကျောင်းသားသမဂ္ဂခေါင်းဆောင်တူပါဝယ်နိုင်ငံရေးအကျဉ်းသား၄ဦးအကျဉ်းထောင်ပြောင်းစင်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုနဲ့တေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကဒီကြေရက်ကပဲသတင်းထုတ်ပြန်ခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံသားကဆွေးနွေးမှုဟာအပြုသဘောဆောင်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အမေရိကန်ရဲ့မကြသေးခင်ကမြန်မာပေါ်ပိတ်ဆို့မှုအစ်စ်နဲ့ပတ်သက်လို့ဒီတက်ရောက်မှုရှိမရှိမေးမြန်းထားတဲ့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်တဲ့အခါမှာတော့
နော်နိုင်ငံသားငွေရှိမှဘာလို့ဓာတ်ရုံဖြတ်တောက်နေမှာဖြစ်တဲ့အတွက်ကြောင့်နိုင်ငံသားငွေစီးဆင်းရလမ်းကြောင်းနော်လမ်းကြောင်းနဲ့သူတို့ထွက်မဲ့လမ်းကြောင်းကိုပိတ်တာအဆိုင်ထိတယ်အဲ့ဒါကြောင့်ကြီးမားတဲ့အခြေကိုမြင
်ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနာဆင်ရဖို့ရှိပါတယ်ရှင်တခါဘင်္ဂလားဒေ့ရှ်မှာတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့သူတို့ရဲ့စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့အကြောင်းကိုလည်းကျမတို့တင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ပြည်သွင်းနိုင်ရဲ့ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းနောက်မြန်မာပြည်ကပေးစာစတဲ့အပတ်စဉ်ခဏတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြမှာပါရှင
်56ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနေ့ဖြန်မှာစတင်ကျင်းပမှာဖြစ်ပါတယ်ဇူလိုင်10ရက်နေ့ကနေ14ရက်နေ့အထိကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမြန်မာနိုင်ငံကလွှဲပြီးကျန်တဲ့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်ကြမှာဖြစ်ပြီးတော့မြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုတော့အာဆီယံကသူတို့ရဲ့အစ်မြက်အစည်းအဝေးတွေကိုတက်ရောက်ခွင့်မပြုဖို့တားမြစ်ထားပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့ဒီအစည်းအဝေးကိုတက်ရောက်ခွင့်ရမရဆိုတာတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကတော့သူ့အနေနဲ့ NUG ဂျာကာလာညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးနဲ့ရောစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးနဲ့ပါလူချင်းတွေ့ဆုံဆွေးနွေးပြီးတော့မြန်မာနိုင်ငံမှာအလုံးပါဝင်နိုင်တဲ့ဆွေးနွေးမှုဖြစ်ဖို့ကအရေးကြီးကြောင်းပြောကြားခဲ့တယ်လို့တောက်ချာနေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီအစည်းအဝေးအတွက်မှာမြန်မာအရေးကိစ္စနဲ့ဒီအာဆီယံဘုံသဘောတူညီမှု၅ချက်ကိုအကောင့်ထည့်ဖို့ရေးကိစ္စတွေကိုဆွေးနွေးဖို့ကဆွေးနွေးပွဲရဲ့အဓိကဆွေးနွေးတဲ့အကြောင်းအရာဖြစ်ရှိမယ်လို့အာဆီယံနဲ့နှီးဆက်တဲ့သတင်းမြစ်တစ်ခုကပြောပါတယ်။အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကိုတော့ဘုရားနိုင်ငံတွေအပြင်ဒေသတွင်းကနိုင်ငံတချို့ကနိုင်ငံသားဝန်ကြီးတွေနဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်တို့လည်းထည့်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ဘက်ကတော့အာဆီယံဖွဲ့အနေနဲ့မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်အရေးယူဖို့မျှော်လင့်ထားပြီးတော့အဲ့အတွက်အာဆီယံကိုဖိအားပေးသွားမယ်လို့နိုင်ငံသားဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူတဦးကသတင်းတောက်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂတ်တပဲခူးတိုင်းဒုဥက္ကဋ္ဌကိုခန့်လင်းနိုင်အပါဝင်နိုင်ငံရေးအကျဉ်းသား၄ဦးဟာဒိုင်ဦးချင်းထောင်ကနေဇွန်လ29ရက်နေ့ကရွှေပြောင်းချိန်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုနဲ့တိုက်ဆုံခဲ့ကြောင်းဘဂတ်တကပြီးခဲ့တဲ့ရက်ပိုင်းအတွင်းသတင်းထုတ်ပြန်ထားပါတယ်။ကိုခန့်လင်းနိုင်တိုက်ဆုံခဲ့တာနဲ့ပတ်သက်လို့ဘဂတ်တများအဖွဲ့ချုပ်ဗဟိုအမှုဆောင်တဦးက VOA ကိုဒီကနေ့တနင်္ဂနွေနေ့မှာ Telegram ကနေအတည်ပြုတုံ့ပြန်ထားပါတယ်။ဇွန်လ29ရက်နေ့ကဒိုင်ဦးချင်းထောင်ကနေအင်းစိန်အချင်းထောင်ကိုရွှေ့ပြောင်းချိန်မှာဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ VOA အနေနဲ့စစ်ကောင်စီပြောခွင့်ရကိုစ조사ဆက်သွယ်ပေမဲ့အခုသတင်းကြေညာချိန်ထိတော့ဆက်သွယ်လို့မရခဲ့ပါဘူး VOA ကလက်ခံရရှိထားတဲ့တေဆုံးသွားတဲ့နိုင်ငံရေးအချင်းသားတဦးရဲ့မိသားစုဝင်စီကိုပေးပို့ထားတဲ့အချင်းဦးစီးဌာနရဲ့အစမှာတော့ဂျွန်လ29ရက်နေ့ရက်စွဲနဲ့ဒိုင်ဦးအချင်း ထောင်ရဲ့တာဝန်ခံအရာရှိဦးကျော်စေရလက်မှတ်ရေးထိုးထားတာတွေ့ရပါတယ်။အဲ့ဒီထဲမှာတော့ဇွန်လ29ရက်နေ့ကဒိုင်ဦးဗဟိုအကျဉ်းထောင်ကနေအင်းစိန်အကျဉ်းထောင်ကိုအကျဉ်းသားတချို့ရွှေ့ပြောင်းချိန်မှာတယ်ဆောင်လာတဲ့မော်တော်ယာဉ်တိမ်းမောက်ခဲ့ပြီးတော့ထွက်ပြေးဖို့ကြိုးစားကြတဲ့အကျဉ်းသားတွေကိုလုံခြုံရေးအဖွဲ့ဝင်တွေက6လက်ပြစ်ခတ်ဖမ်းဆီးရာကနေတေဆုံးသွားခဲ့ကြောင်းဖော်ပြထားပါတယ်ရှင်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကဆွေးနွေးမှုတွေဟာအပြည့်အစုံဆောင်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဂျန်နက်ဂျယ်လန်ကဒီနေ့ပြောလိုက်ပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးဂျယ်လန်ဟာတရုတ်တာဝန်ရှိသူတွေနဲ့၄ရက်ကြာဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်နိုင်ငံကြားဆက်ဆံရေးဟာထိခိုက်လာနိုင်ခြင်းမရှိဘူးဆိုပြီးပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကြီးမားတဲ့သဘောမတူညီမှုတွေရှိကြောင်းဒါပေမဲ့ဒီကမ္ဘာကြီးမှာနိုင်ငံလုံးအတူတကွအရှင်သန်ဖွံ့ဖြိုးတိုးတက်သွားနိုင်လိမ့်မယ်လို့သမ္မတဘိုင်ဒန်နဲ့သူ့အနေနဲ့ယုံကြည်ကြောင်းဝန်ကြီးဂျယ်လန်ကပြောပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကတော့ဒီဆွေးနွေးမှုတွေဟာပုံမှန်လင်းလင်းနဲ့ပြည်သူ့ဘောဆောင်ပြီးတော့ကြဲကြဲပြန့်ပြန့်ရှိခဲ့တယ်လို့ပြောလိုက်ပြီးတော့တရုတ်ဆိုးရပိုင်းမီဒီယာဘက်ကတော့ကြဲကြဲပြန့်ပြန့်နဲ့ပုံမှန်လင်းလင်းရှိပြီးတော့လက်တွေ့ကျတယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383နဲ့9383ပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ဆူနာမီရေလိုင်းကြောင့်ပျက်စီးသွားတဲ့ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဆက်ရုံကတန့်စင်ပြီးသားရေဒီယိုတတိကြွရည်ဒီပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကိုနိုင်ငံတကာအမှုမြေစွိုင်းအင်အေဂျင်စီ IAEA ဘက်ကအတည်ပြုလိုက်တဲ့ပုံမှာတောင်ကိုရီးယားလွှတ်တော်အမတ်တွေက IAEA အကြီးအကဲကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ် IAEA အကြီးအကဲ Rafael Grossi နဲ့တောင်ကိုရီးယားလွှတ်တော်အမတ်တွေဆိုးမျိုးမှာဒီနေ့တွေ့ဆုံချိန်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်အချိန်တည်းမှာပဲနိုင်ငံရေးပါတီတွေနဲ့ဆန္ဒပြတဲ့သူတွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ Mr. Grossi ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်IAEA ကဂျပန်နိုင်ငံရဲ့အစီအစဉ်တွေကိုပြီးခဲ့တဲ့သတင်းဘက်ကအတည်ပြုခဲ့တာဖြစ်ပြီးတော့ဒီသက်ဆင်ထားတဲ့ရေဒီယိုသတ္တိကြွရေးရဟာနိုင်ငံတကာစံချိန်စံနှုန်းတွေနဲ့ကိုက်ညီမှာဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပေမဲ့ IAEA ရဲ့တွေးရှိချက်တွေဟာသတ်မှတ်ထားတဲ့စံချိန်စံနှုန်းတွေကိုပြည့်မီခြင်းမရှိဘူးလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်အထူးကော်မတီဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့အတိုက်ခံဒီမိုကရက်ပါတီဝင်တဦးကပြောပါတယ်Mr. Grossi ကအစားအစာပေးခြင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့လူလူရဲ့စိုးရိမ်မှုတွေကိုရော့ကျအောင်လုပ်တဲ့အနေနဲ့အစိုးရတောင်းပန်ရှိသူတွေဝေဖန်သူတွေနဲ့ဆက်ဆက်ဆွေးနွေးဖို့နိုင်ငံတော်များများကိုအခုသတင်းဘက်မှသွားရောက်နေတာဖြစ်ပါတယ်ခင်ဗျာ
။ရုရှားဘက်ကလက်နက်ကြီးအမြောက်တွေနဲ့ပစ်ခတ်မှုကြောင့် Ukraine Donetsk ဒေသအရှေ့ပိုင်းမြို့မှာအရှေ့ပိုင်းမှာရှိတဲ့ဒီလိုင်မန်မြို့မှာမနေ့ကအရက်သားအနည်းဆုံး10ဦးသေဆုံးပြီးတော့73ဦးဒဏ်ရာရခဲ့ပါတယ်။ Ukraine ကို Russia ကျူးကျော်စစ်စတင်ခဲ့တဲ့ရက်900ပြည့်နေ့မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ကျေးရွာတွေအပါအဝင်အနည်းဆုံးမြို့10ခုကျော်ကို Russia ဘက်ကလက်နက်အမြောက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်း Ukraine စစ်တပ်ကပြောပါတယ်။ပင်လယ်နဲ့ဒေသဘက်ကလွတ်မြောက်နေမြေ Snake ကျွန်းဆွယ်ကိုရောက်ရှိနေတဲ့ Ukraine သမ္မတ Volodymyr Zelensky ကလည်း Russia ကျူးကျော်စစ်နဲ့ပတ်သက်လို့မိကွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကလည်းယူကရိန်းပြည်သူတွေအနေနဲ့ရုရှားရဲ့ကျူးကျော်ရန်ဆားမှုကိုရပ်ပေါင်း900အထိကြမ်းကြမ်းခံရင်ဆိုင်နာမှုနဲ့ပတ်သက်လို့အားပေးထောက်ခံတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။ဆူဒန်နိုင်ငံအော်မ်ဒမန်မြို့ကရဲသားတွေနေတဲ့နေရာကိုလေကြောင်းတိုက်ခိုက်မှုကြောင့်လူ200,000လောက်တေဆုံးခဲ့ပြီးတော့ဆူဒန်ပြည်ပခါဟာဒေသတစ်ခုလုံးကိုမတိမကျိန်ဖြစ်လာနိုင်တဲ့ပြည်တွင်းစစ်ကြီးတစ်ခုဖြစ်လာလူဆဲဆဲအခြေအနေကိုရောက်နေပြီဆိုပြီးတော့ကုလသမဂ္ဂကဒီနေ့သတိပေးလိုက်ပါတယ်မြို့တော်ခါတွန်နဲ့ကပ်နေတဲ့အော်မ်ဒမန်မြို့မှာမနေ့ကလေကြောင်းတိုက်ခိုက်မှုကြောင့်22ယောက်သေဆုံးခဲ့ပြီးတော့အများစုကအရသားတွေဖြစ်တယ်လို့ဆူဒန်ကျန်းမာရေးဌာနကပြောပါတယ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူထရက်စ်ကတော့အော်မ်ဒမန်မြို့ကိုလေကြောင်းကနေတိုက်ခိုက်တာကိုပြင်းပြင်းထန်ထန်ရှုတ်ချတယ်လို့သူ့ရဲ့ပြောခွင့်ရ Fahrenheit ကကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုရရန်နိုင်နဲ့အတူတင်ဆက်ခဲ့တာပါရှင်။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုအရင်ဆုံး တင်ဆက်မှာပါ။ဘင်္ဂလားဒေ့ရှ်ကတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအတွက်ရန်ပုံငွေမလုံလောက်တော့တဲ့အခြေအနေကြောင့်2023ခုနှစ်ကစပြီးတော့စားနပ်ရိက္ခာပိုးတွေဇက်တိုက်ဖြတ်တောက်နေတဲ့အခြေအနေကြုံတွေ့နေရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအရင်ကလူခွင့်ရေးအကြံပေးအခုတော့လူခွင့်ရေးဆိုင်ရာဒုတိယဝန်ကြီးဖြစ်လာတဲ့ဦးအောင်ကျော်မိုးကို VOA မြန်မာပိုင်းကမဆုမွန်ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
မင်္ဂလာပါကောင်ကျော်မိုးရှင်အခုလိုမျိုး VOA ကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်မအခုဒီတပတ်မှာပေါ့နော်ဒီကောင်ကျော်မိုးနဲ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ညာဒုက္ခသည်တသန်းလောက်ကိုဒီ3လအတွင်းလောက်မှာပဲပေါ့နော်ဒုတိယတစ်ကြိမ်ထပ်ပြီးတော့မှစားနပ်ရိက္ခာတွေဖြတ်တောက်မယ်ဆိုပြီးတော့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကပြောပါတယ်။သူတို့ကတော့အဓိကကဒီဂျွန်လ1ရက်နေ့ကနေစပြီးတော့ဖြတ်တောက်မယ်ပေါ့။ဆိုတော့ပြီးခဲ့တဲ့မတ်လ1ရက်နေ့တုန်းကလည်းဖြတ်တောက်မယ်ဆိုပြီးတော့ပြောခဲ့တယ်။အခုတခါလဲဒုတိယတစ်ကြိမ်ထပ်ပြီးတော့ဖြတ်တောက်တယ်ပေါ့။ဆိုတော့လပိုင်းအတွင်းမှာပဲဒီလိုမျိုးရိုဟင်ညာဒုက္ခတွေတိမ့်နေချီတဲ့ရိုဟင်ညာတွေအတွက်ရိခါဖြတ်တောက်မှုတွေကိုလုပ်မယ်ဆိုပြီးတော့ UN ဘက်ကဇက်တိုက်ကြေညာနေတဲ့အပေါ်မှာအကောင်ကျော်မို့ဘလို့များရှုမြင်သုံးသပ်မိပါလဲရှင
်။ဟုတ်ကဲ့မင်္ဂလာပါမဆုမွန်ကျေးဇူးတင်ပါတယ်။အခုလို့ကျွန်တော် BUE ကနေခေါ်ပြီးတော့မေးမြန်းတဲ့အတွက်ပေါ့လေ။နဂူကလေးကဒီကုလသမဂ္ဂဒုက္ခဒီစာနေခါစီစဉ်ကနေရိုဟင်ဂျာတွေကိုပေးရတဲ့ဒီ ration card ပေါ့လေနော်ဒီစာနေခါပေးမှုဟိုဟာကလွန်လောက်မှုမရှိဘူးဆိုတဲ့ဟာကိုကျွန်တော်တို့ကရင်စုံအတိအမဲ့ပြုဖို့လိုပါတယ်15ဒေါ်လာဆိုတာကလူတစ်ယောက်ကတစ်ရက်ကိုအဲ့လောက်ပမာဏရှိတဲ့ဟာနဲ့ရှင်းတန်းနေထိုင်ဖို့ဆိုတာကတော်ခက်ခဲတဲ့အရာမဟုတ်အဲ့ဒါကြောင့်မို့လို့ဒီတသန်းသောလူတွေထဲမှာဟိုအစာဟာရချိုးရတာတို့နဂူကလေးကဒီကျမရင်းနဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ပုံတံတန်မျိုးစုံနဲ့ယောဂမျိုးစုံခံစားနေရတဲ့ဟာတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုထပ်ပြီးဒုတိယကျင့်ထပ်မံလျှော့ချလိုက်တဲ့အခါကျတော့ဒါအမတန်ကျွန်တော်တို့စိုးရင်ကြီးအကောင်းတဲ့ချက်ဖြစ်ပါတယ်ဘာလို့လဲဆိုတော့အထူးသဖြင့်အမျိုးသမီးတွေနဲ့ကလေးသင်ငယ်တွေကလာမဲ့လာရတော်တွင်မှာသူတို့ရဲ့ဒီကျမကြီးရှင်သန်နေထိုင်မှုပုံမှာဘလို့စိုးရတဲ့တက်ရောက်မှုတွေရှိလာနိုင်မလဲဆိုတဲ့ဟာကတော်တော်လေးကိုဟိုစိုးရင်ရမယ့်အချက်ဖြစ်ပါတယ်ပေါ့နော်တစ်ဖက်ကလည်းဒီတန်းချီတဲ့ရိုဟင်ဂျာတွေကအလုလုခွင့်မရှိဘူးဒီစာဝတ်နေရေးအတွက်အဲသူတို့ဟိုတာမန်လူတယောက်လူဟိုသွားလာလှူရှာခွင့်မရှိတဲ့အခါကျတော့သူတို့နေသူတို့ဟန်နဲ့ဝင်ငွေတစုံတရာရှာပြီးတော့ဒီဆက်ထောက်လိုက်တဲ့ဟိုအပေါ်မှာဖြစ်စီပေးဖို့ဆိုတာကမလွယ်ဘူးအဲ့ဒီအတွက်ကဘာပေါ်မှာတခြားသောဒီအရေးပါဟိုဟာပေါ့ဥစားပေးရမယ့်ကိစ္စတွေယူကရိန်းလိုလိုအာဖဂန်နစ္စတန်လိုလိုဟာမျိုးတွေရှိလာပေမဲ့လေရိုဟင်ဂျာရေးကိုတော့ကဘာကြီးကဒီဇိုင်းမဲ့ပံ့ပိုးကူညီဖို့လိုတယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ဇက်တိုက်စီယုံလို့ဆော့ဖို့လို့လို့ဒီမူဝါဒပိုင်းဆိုင်ရာချမှတ်တဲ့အဖွဲ့အစည်းတွေအလူရှင်နိုင်ငံတွေကိုလည်းကျွန်တော်တို့ကအင်တိုက်အတိုက်ကတော့ပံ့ပိုးဝါလုပ်နေပါတယ်စီယုံလုံးဆော်မှုတွေလုပ်နေပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်အဲ့တော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေပေါ့နော်ဒီရိုဟင်ဂျာစခန်းကလည်းဒီ20ကျော်လောက်ရှိတယ်ဒီမှာတသန်းနီးပါးလောက်ရိုဟင်ဂျာတွေရှိတယ်အပြင်လည်းဘဲမှမထွက်ရဘူးဘာမှလည်းလုတ်ကైစားတော့လို့လည်းမရဘူးဒီလိုအခြေအနေမှာရိခါတွေထပ်ပြီးတော့ဖြတ်တောက်တယ်အဲ့တော့အထူးသဖြင့်တက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေနောက်နာမကျန်းဖြစ်နေတဲ့ဒီကျန်းမာရေးမကောင်းတဲ့လူတွေနောက်ကလေးငယ်လေးတွေအတွက်ပေါ့နော်အဲ့လိုလုံလောက်တဲ့စားနပ်ရိက္ခာမရတော့မယ့်အခြေအနေဖြစ်လာတဲ့ဆိုရင်ဒီအခြေအနေအပေါ်မှာဘလောက်ထိပေါ့နော်ဒီကျန်းမာရေးပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာစိုးရိမ်စရာအခြေအနေထိဖြစ်လာနိုင်မယ်လို့ကိုအောင်ကျော်မျိုးရှုမြင်မိတာရှိပါလဲရှင်ဘလို့သုံးသပ်မိလဲအဲ့ဒီအခြေအနေအပေါ်မှာဘလို့များဖြေရှင်းပေးနိုင်မယ်လို့ထင်ပါလဲရှင
်အဓိကကတော့အကျိုးဆက်အနေနဲ့ငတ်ပြီးစိုက်နိုင်တယ်ဒီ malnutrition လို့ခေါ်တဲ့ကျွန်တော်တို့အစာဟာရချူတည်မှုတွေဖြစ်လာနိုင်တဲ့တက်ကြီးတွေကိုအမျိုးသမီးကိုဝန်ဆောင်မိခင်လူတိုင်းမိခင်တွေကအထူးသဖြင့်ခံရမှာပေါ့လေတခြားသောယောဂတွေအများကြီးဝင်လာနိုင်တယ်ဆေးရုံဆေးခန်းတွေကရှိနေတဲ့ဒီအခြေခံဆောက်တွေကမနိုင်မနေတွေဖြစ်ပြီးတော့တည်ဆုံမှုတွေကျွန်တော်တို့များပြားလာနိုင်တယ်ပေါ့နော်ဒါကတော့ဒါအန္တရာယ်ရှိတဲ့အချက်ပေါ့တစ်ချက်ကသူရဲ့ဒီစင်ခုံမှုတွေဂျာတွေကရိုဟင်ဂျာတွေရှင်သန်နေထိုင်ရေးပေါ့နော်ဒီဒုက္ခတွေစခန်းတွေမှာဘလောက်ကြကြရှင်းတဲ့နေထိုင်ရမလဲဆိုတော့ကျွန်တော်တို့တော့ရခက်ပါတယ်ပေါ့နော်ဒါပေမဲ့ဒီကြားကာလာတော်တွင်မှာလူရတဲ့ကွန်ယူတီကိုဇက်တိုက်ပံပူးကွန်ယူပေးဖို့လိုတယ်ပေါ့လူရဲအဲ့လိုဇက်တိုက်ပံပူးကွန်ယူတဲ့နေရာမှာလဲသမယူကြကျွန်တော်တို့ကုလသမဂ္ဂအေဂျင်စီတွေကနေတဆင့် ပံပုတ်ကွန်ကြီးတာတခုတည်းမဟုတ်ပဲနဲ့တကယ်လို့ရံပုံငွေခက်ခဲရှိတယ်ဆိုလို့ရှိရင်အဲပုံမှန်မဟုတ်တဲ့ကျွန်တော်တို့ကလူသားချင်းစာနာထောက်ထားမှုပေါ့နော်ကျွန်တော်တို့ကဟိုပါပေါ့ innovative model လို့ခေါ်တာပေါ့နော်ဒီလုပ်ငန်းစောင့်တာတွေစောင့်ရွက်မှုပုံစံမျိုးနဲ့လုပ်ဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ခုနကတော့ကောင်ကြော်မိုးရှင်းပြသွားတယ်ပေါ့နော်ရွှေပြောင်းဒုက္ခသည်တွေအတွက်အများကြီးအကုန်ကြတွေဖြစ်နေတယ်အလူရှင်နိုင်ငံတွေမှာလည်းအခက်အခဲအကျတဲတွေဖြစ်တယ်ကုလသမဂ္ဂအပါဝင်ပေါ့ဒါပေမဲ့တခြားတစ်ဖက်မှာကြတော့လေဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအပေါ်မှာရိခါဖြတ်တောက်တဲ့အစီအစဉ်ကရည်ရွယ်ချက်ရှိရှိနဲ့ဒီတွန်းအားပေးဖို့လှုပ်ဖို့အတွက်စီစဉ်နေတာလို့လေတချို့ကတန်ရရှိတာတွေရှိတယ်ဒါနဲ့ပတ်သက်ပြီးတော့မြမပြည်ကိုပြန်ပို့ဖို့အတွက်တွန်းအားတစ်ခုအနေနဲ့တမင်လောက်တာဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်အဲ့ပေါ်မှာကောင်ကြော်မှုဘယ်လိုမြင်ပါလဲရှင
်ဒါကတော့ဟိုဖြစ်နိုင်ကြီးရှိကောင်းရှိတယ်ပေါ့နော်ဒလူဘူးတသမတ်တွေပြောဖို့ဆိုတာကတော့ခက်တယ်ပေါ့တကယ်တမ်းကတော့ကျွန်တော်တို့ကဘာကြီးအာယုံစူးစိုက်မှုကသူတို့လူအပ်တဲ့ပမာဏကိုအလူငွေပမာဏကိုမရဘူးအဲ့လိုဖြတ်တောက်လိုက်တယ်ဆိုလို့ရှိရင်ဒါအာကဘာကြီးပုံမအရင်စူးစိုက်လာမယ်ဆိုတဲ့ဟာလေသူတို့ဖြစ်ကောင်းဖြစ်နိုင်တယ်တေချာတာတခုကတော့သူတို့ဒီ funding အခက်ခဲကိုရင်ဆိုင်နေရတယ်ဒါကိုရင်ဆိုင်ဖြည့်ရှင်းတဲ့နေရာမှာဒီလိုဟိုငါတို့ရိတ်ကမပတ်စံမပင်းရိတ်ကဖြတ်တော့လိုက်မယ်ဆိုတာထက်တခြားသောနည်းလမ်းတွေကိုလည်းကျွန်တော်တို့ကဟိုသုံးဖို့လိုတယ်ပေါ့နော်
ဒါကတော့မဆုမွန်ဆက်သွယ်မေးမြန်းခဲ့တာပါအခုတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာနိုင်ငံเจ้าဝင်ကိုနိုင်ငံเจ้าဝင်နဲ့ပတ်သက်လို့ရှိရင်ထိမ့်ချုပ်ထားတဲ့ကုံသွယ်ရေးနဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုဘဏ်တစ်ခုလုံးကိုအခုနောက်ဆုံးအမေရိကန်ကပိတ်ဆို့အရေးယူလိုက်တာဟာထိရောက်မှုရှိတယ်လို့စစ်ကောင်စီပေါ်မှာထိရောက်မှုရှိတယ်လို့မြန်မာစီးပွားရေးပညာရှင်ဦးစိန်ထေးကသုံးသပ်ပါတယ်မြန်မာဒီမိုကရေစီရေးရာအစီအစဉ်ဒီတစ်ပတ်အတွက်ဦးစိန်ထေးကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
မကြသေးခင်ကဒီ American ဒီထောင်စုကနေပြီးတော့မြန်မာပေါ်မှာအထူးသဖြင့်စစ်ကောင်စီပေါ်ပေါ့လေထပ်ပြီးတော့ပိတ်ဆို့အရေးယူလိုက်တဲ့အထက်မှာသူဒီကာကွယ်ရေးဝန်ကြီးဌာနအပြင်ကိုကုံသွယ်ရေးဘဏ်နဲ့နောက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုဘဏ်နှစ်ခုကိုပါသူတို့ထည့်သွင်းပြီးတော့ပိတ်ဆို့အရေးယူလိုက်တာတွေ့ရပါတယ်ဆိုတော့အဲ့ဒီဘဏ်နှစ်ခုကိုပိတ်ဆို့အရေးယူလိုက်တဲ့ဒီနောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘယ်လိုသုံးသပ်လဲရှင
်ထိရောက်တာပေါ့ဘာကြောင့်ထိရောက်လဲဆိုတော့ဗျာမိုင်းညင်စဉ်းစားကြည့်ကျွန်တော်တို့နှစ်ပေါင်း20လောက်လုပ်ခဲ့ကြတဲ့တွေ့ကြုံရာကြည့်ရင်မေဒန်ပြည်ကံပြည်တော်စုကနဝတနာဖဖြစ်မှာဆန့်ရှင်နေချခဲ့တယ်ဗျာချတော့သူပြန်ကြည့်သူတို့ SDN list မှာကြည့်လို့ရှိရင်ပုံကူအရေးအရနော်လူပုံကူတူချင်းခရိုနီတွေပါမယ်နောက်ဒီစစ်ဘုံချုပ်တွေပါတယ်အဲ့လိုလုပ်ခဲ့တယ်ဒါနှစ်ပေါင်းခင်ဗျာနဝတနာဖခကတစ်ခုလုံးလေနောက်တစ်ခါကျတော့ဒီတကားပါလဲဆိုတော့သူကအချိန်အဟုန်ကိုပြိုမြင့်လာ။ဘာကြောင့်လဲဆိုတော့ဗန်နေထဲမှာတူတူပုဂ္ဂလိကဗန်မဟုတ်တော့ဘူးဗျ။เนาะအရင်ကဗန်နေပုဂ္ဂလိကဗန်နေပါလေခရိုနီဗန်တို့ဟလာဟိုဗာလေဘိညာစွာဗန်တို့ပေါ့ဗျာ။เนาะဒါတွေပဲပါခဲ့တာ။ပြချိအခုတစ်ခါကျတော့မြန်မာနိုင်ငံရဲ့เนาะအချုပ်ပေါ့ဗျာ။အချုပ်ဆိုတာကဗန်နာရေးနဲ့ပတ်သက်လို့ငွေကြေးအလွဲအပြောင်းအလွဲအပြောင်းပေါ့เนาะဗန်နာဒီနိုင်ငံသားငွေဒေါ်လာတစ်ခုတွေမဟုတ်နိုင်ငံသားငွေအကုန်လုံးချုပ်ထလိုက်ဗန်တစ်ခုမြန်မာယင်းနှီးမြှုပ်နှံဗန်နဲ့ဘာလဲဆိုတော့မြန်မာကုန်သွယ်မှုဗန်ဆိုတကယ်ချုပ်ပြောမယ်ဆိုရင်နိုင်ငံသားငွေ transition နဲ့ပတ်သက်လို့အားလုံးပေါင်းနီးနီးလောက် 80% ကျော်လို့ကျွန်တော်တို့မှန်းတယ်နော်ကနန်းတော့ကျွန်တော်တို့ဆိုမှမရှိဘူးဆိုတော့ 80% 90% လောက်ကအဲ့ဒီဗန်တစ်ခုကဖျက်တာတွေ့ကြည့်အဲ့ဒါကိုကျွန်တော်စူပယ်ပိတ်ဆို့မှုလုပ်တယ်ဆိုတော့ဘလောက်ကြီးမားတဲ့ဟာလာအရှိန်အဟုန်လဲဆိုတာဒါတော့ကြည့်တော့မြင်လာပြီပေါ့ဗျာ
ဒါဆိုလို့ရှိရင်အမေရိကန်အစိုးရကအခုမှဒီဘန်နှစ်ခုကိုဘာကြောင့်ပိတ်ဆို့ရတာလဲပေါ့နော်ဘာကြောင့်လဲဆိုတော့ဒီလူ့အခွင့်အရေးဖွဲ့စည်းတွေကအမေရိကန်အစိုးရကိုသူတို့ကအရင်ကတည်းကပေါ့နော်စစ်ကောက်စီပေါ်မှာထိထိရောက်အရေးယူဖို့ဆိုတာတောင်းဆိုထားတယ်လीဆိုတော့အဲ့ဒီအချိန်တုန်းကအမေရိကန်အစိုးရမလုပ်ပဲနဲ့အခုကျမှဒီဘန်နှစ်ခုကိုပိတ်ဆို့အရေးယူလိုက်တဲ့ပုံမှာရောဘယ်လိုသုံးသပ်ပါလဲ
အဲ့ဒါလည်းဒီလိုပါခင်ဗျအဲ့ဒါကနိုင်ငံတနိုင်ငံကိုစီးပွားရေးပိတ်ဆို့တော့မယ်ဟလာဆိုလို့ရှိရင်သူတာဂက်တွေရှိတာဟုတ်เนาะအဆင့်လိုက်ရှိတယ်အဲ့ဒီအဆင့်လိုက်ရှိတယ်ကျွန်တော်ကတင်ပြလေပနာမဒီနဝတနာဘခင်မှာဒီစကားဆောက်တော့မဆိုးဘူးပြဆိုးတာတော့ဆိုးတာပဲအခုကျစကားစာအလုံးပြတဲ့အတိုင်းပဲဒီပြည်သူလူထုရွာတွေခင်ဗျအိမ်တွေကိုမီးရှို့ပြီးတော့မြာလူတွေကိုတတ်တယ်ဟလာမြို့သမီးတွေမရင်းကျင်းတဲ့အပြင်ဘာလဲဆိုတော့ မြေမြင်းရတက်တည်းအဲ့ဒါလုတ်တဲ့အပြင်ပေါ့ဘာဖြစ်လဲဆိုတော့လေချောင်းကဘုံကျဲတယ်ဗျာဟာရှင်းနေတာဟုတ်တယ်မလားလေချောင်းကဘုံကျဲတယ်တွေးကြရအောင်လက်နဲ့ကြီးနဲ့ပြစ်တယ်ဗျာဘယ်လောက်ဆိုးလဲစစ်တိုက်တာလည်းမကတော့ဘူးပြည်သူလူထုကထိလာတဲ့ခါကျတော့အဲ့တော့ဒီဘက်ကလည်းနိုင်ငံတကာလည်းဒီအချိန်ကိုမြင့်တာပေါ့ဒါတစ်ချက်နောက်တစ်ချက်ကနိုင်ငံရေးအရာသူတို့ပိတ်ဆို့တာလည်းတိုးတက်တော့လုတ်ပြီးဒီဘယ်သူမှသူတို့သိမှမပြုဘူးနော်လုံးဝအာဆီယံထဲတောင်ညာအဲ့အကုန်လုံးမဟုတ်ဘူးနှချံကွဲနေတာပဲပြဿနာပါလဲဆိုတော့ UN မှာလည်းပဲတရုတ်ရုရှားကဗီတိုအာဏာရှိတယ်လက်နဲ့လည်းသူတို့ထောက်ပံ့တဲ့အခါကျတော့ဒီဘက်ကအင်အားဘာဖြစ်လဲဆိုတော့လမ်းကြောင်းကအတော်လီကျင့်ကျင်လာတဲ့အခါကျတော့ကောင်းပြီဒီတော့ဒီကောင်လေးရဲ့အချိုက်ကိုထိအောင်လုပ်တော့မယ်ခုနကချက်ပြန်ကြည့်ရွာတွေကိုလေကြောင်းကဘုံကျဲတယ်နော်လက်နဲ့ကြီးနဲ့ထုတယ်ဆိုဒီကောင်လေးကိုပိတ်ဖို့ဆိုလို့လုံးမလာဘူးလားဗျာအဲ့လေချောင်းကဘုံကျဲတယ်ဆိုရင်အဲ့ဘုံကျဲတဲ့စီစီမရှိမရဘူးလေအဲ့စီယိုဘယ်လိုဝယ်မလဲစီယိုဒေါ်လာနဲ့မှဝယ်လို့ရတာလေလေရင်ဇီရိုပါလို့ဟောလက်နဲ့တီလက်နဲ့ကြီးတွေရုရှားကဝယ်တယ်ဒါအလုံးနဲ့တီတယ်အမတော်တော်သူကပြောသွားတာပဲမဟုတ်လားရုရှား1 billion လောက်ဝယ်တယ်ပြုတ်ကဝယ်တာတော့အကြီးကြမသိပြုတ်ကလည်းပေးနေမှာပဲအဲ့လိုသူတို့ရဲ့ source တော့လက်နဲ့ရနိုင်တဲ့နီလန်းလေးပံ့ပိုးတဲ့ချက်တွေကိုပံ့ပိုးတဲ့ချက်တွေကိုဖြတ်ဖို့တောက်ဖို့ဆိုရင်သူတို့ဝယ်ရမှာဒါလည်း import လုပ်ရတာဟိုသူတို့မထုတ်နိုင်ဘူးသူတို့တဲ့ကြီးသူတို့ကြီးဖို့ကျေစံလောက်ပဲဟုတ်ဗျဆိုအဲ့ဂျီမာတဲ့လက်နဲ့ကြည့်လို့ပိတ်ဖို့ဆိုဒေါ်လာရှိမှနိုင်ငံညောင်းငွေရှိမှနော်နိုင်ငံညောင်းငွေရှိမှဘာလို့ဓာတ်ရုံဖြတ်တောင်းနေမှာဖြစ်တဲ့အတွက်ကြောင့်နိုင်ငံညောင်းငွေစီးဆင်းရလမ်းကြောင်းနော်လမ်းကြောင်းနဲ့သူတို့ထွက်မဲ့လမ်းကြောင်းကိုပိတ်တာအဆိုင်ထိတယ်အဲ့ဒါကြောင့်ဂျီမာတဲ့အချိန်ကိုမြင်တာအရင်တုန်းကတော့ခုနကျွန်တော်တင်ပြခဲ့ပြီးပြီဒါလောက်မဆိုးတော့သူကစတစ်ချင်းသွားတယ်ဒါတစ်ချက်နောက်တစ်ချက်ကဘာလို့လဲဂျော်ရင်ချင်းတို့လည်းတိတာပဲအမေရိကန်နိုင်ငံမှာအာနာကျွန်တော်တို့ချန်လို့မရဘူးလေဗျာဟုတ်တယ်မလားနိုင်ငံတကုတ်အရေးကြီးမှဆိုဘယ်ပေါင်းစုံကကြီးရလဲဒီနိုင်ငံရဲ့ဟလာချီအောင်မူတိုင်းတော့ဘယ်လိုလုပ်မလဲဆိုတဲ့ပညာရှင်တွေရဲ့စာတန်းတွေကသွားခဲ့သလိုပဲအဲ့ဒီအချက်လက်တွေနော်ညီပြန်ကရောင်းအချက်လက်တွေသူတို့ကပညာရှင်တွေစသည်ပေါ့ဗျာဗျာရီရရတဲ့အချက်လက်တွေကိုအားလုံးပါဆိုတော့ကွန်ကရစ်တွေလွှတ်တော်တို့ကမလုပ်ရလဲဒါတွေကိုပြန်ကြည့်ပြီးဥပဒေထုတ်ရတာလေအဲ့တော့အချိန်ကြာတော့
အဲ့ဒါဆိုရင်အမေရိကန်ကအခုလိုမျိုးပြင်းထန်တဲ့ဖိအားတွေပေးလာတဲ့ခါကျတော့စစ်ကောင်စီကဟိုသူတို့ဆက်ပြီးတော့ရပ်တည်နိုင်မှုအတွက်ကိုအိမ်နီးချင်းတရုတ်နဲ့ပို့ပြီးတော့ဟိုနီးဆက်လာအောင်ပေါ့နော်ဟန်ဒီပေးသလိုမျိုးရောဖြစ်မသွားဘူးလားတစ်ဖက်မှာလည်းဒီတရုတ်ရဲ့အကျိုးစီးပွားပေါ့နော်စစ်ကောင်စီကလည်းသူတို့ရဲ့အကျိုးစီးပွားအတွက်ဒီနှစ်ဖက်ဒီအပြန်အလှန်ပူးပေါင်းဆောင်ရွက်တဲ့အခွင့်အရေးတွေရောပို့ပြီးတော့ဟိုရသွားစေတဲ့အနေအထားမျိုးရောရောက်မသွားဘူးလားရှင
်ရှင်းနိုင်တာပေါ့ရှင်းနိုင်ပါလေခင်ဗျာဘာကြောင့်ရှင်းနိုင်ဆိုတော့ပြန်ကြည့်ပါကျွန်တော်တို့ဟလာအာနာသိမ်းသွားပြီးနောက်ပိုင်းတနေ့လောက်ထိကတရုတ်ကပေါ်ပေါ်ထင်ထင်သူတို့နဲ့ဆက်ဆံမှုမရှိဘူးဗျာတရုတ်နိုင်ငံကြီးဝင်ကြီးလာတာပဲနော်လာတော့ဂျပန်ဗဂန်မာရင်ကျွန်တော်တို့ကဖြစ်လေပြန်သွားတာမဟာနာနဲ့လည်းမတွေ့ဘူးစစ်ကောင်စီနဲ့လည်းဘာမှမတွေ့ဘူးအဲဒီချိန်မှာခုနကကျွန်တော်ပြောပြီနော် NDAA လည်းပြန်ထမ်းလိုက်ကော NDAA ကကျွန်တော်မှတ်မိတာ2022ကုန်ကန်နီးပေါ့ဗျာဒီဇင်ဘာလောက်ထင်နေဗျာနော်အခုဆို6လပိုင်းရောက်တာဟုတ်အဲ့တော့2022အကုန်ကန်နီးလောက်မှာ NDAA ပြန်ထမ်းလိုက်ကော်တရုတ်ကအဲ့မှာပြောငကလူးဆာမြဖြစ်တာအဲ့ဒီမှာလည်းသူဝန်လာပြီပြန်ကြည့်လိုက်သူရဲ့ဟလာယူနန်ကြီးနဲ့ကုဇလဲတို့ထောင်းလိုင်းညွန်ကြုတ်တို့ဘာတို့ကတွေးလာတယ်နော်တွေးပြီးတော့သူတို့ level 2တွေးလာတဲ့အပြင်နော်မဟာလာကိုတွေးတယ် even နော်အရင်တော့အာနာရှင်အောင်ဖြစ်တဲ့ဥတန်းရွှေတို့ဥသိမ့်စိန်မှာတွေးလာပြီးတဲ့အခါသူစကတ်စိတ်စိတ်လာပြီးနောက်ဆုံးကုန်ကုန်ပြောလို့ရှိရင်တရုတ်နိုင်ငံညာယူဝင်ကြီးကမဟာလာတွေးဒါတစ်ချက်နော်ဒါပါလဲဆိုအဲ့ဒီရက်တည်းပါတာပေါ့ဘာကြောင့်လဲဆိုတော့တရုတ်ကသိတဲ့အတိုင်းပဲလीတရုတ်ဂျိုးစီဘာကျွန်တော်တို့နိုင်ငံမှာအများကြီးနော်ဂျင်းနန်တဘာဝတောင်ကြီးကိစ္စရှိတယ်ဘုဘက်ကသူတို့ဟိုကြောက်ပြကိစ္စရှိတယ်ဒီဘက်အရာဝတီမြေဆုံကိစ္စတွေရှိတယ်ဒါတွေမဟုတ်သေးဘူးသူတို့ရဲ့ရည်ရွယ်ချက်က OB နော် OR ကဘာကိုပတ်မဲ့လမ်းကြောင်းကကျွန်တော်ဗမာနိုင်ငံနဲ့ချောက်ခွဲမှာဒါသူတို့ plan ရှိတယ်ဆိုတော့ကျွန်တော်ဒီဘက်ကပင်လယ်စေကန်ဖောက်ပြီးတော့ပသိမ်းရနေပြီးရန်ကုန်ရန်ကုန်တူကျွန်တော်ယူနန်ကနေတရုတ်ဖြတ်မှာအဲ့လမ်းကြောင်းရဲ့နေတာမဟုတ်ဘူးအဲ့လိုဂျိုးစီဘွားတွေရှိတယ်ပြန်လည်းအများကြီးဘယ်ဘောင်းဘာလို့ပေါ့ပြအများကြီးပေါ့ဆိုတော့အဲ့ဒီဂျိုးစီဘွားတွေကိုသူတိတ်လိုချင်တာလူချင်းတဲ့အခါကျတော့ကျွန်တော်တို့ပြီးခဲ့တဲ့2005-2010ကာလမှာသူတို့အလောက်များစီးစနစ်နဲ့ဒါမြင်တာတခုကျွန်တော်ပြောပြတာကြောက်ပြုတ်ဆက်မှုဆိုသူတို့ 15 billion invest လုပ်တာဥသိမ်းစဉ်ထွက်မှာအဲ့ဒီက2026ကျတော့ 1.5 billion တဲ့အဲ့လောက်ကို short ထားပြစ် short ရပြီးအတိုးနှုန်းလေသူတို့ပေးဘလို့ဟာပေးဟာဖြစ်တဲ့အတိုးနှုန်းလေကျွန်တော်မလုပ်တော့တဲ့အပြင်သူတို့ဆက်ငွေမချီတော့နိုင်ငံတကာတင်တာခေါ်မှာအဲ့ပြောချင်းတဲ့ point ကတကယ်ဒီမိုကရေစီဆိုတက်လာလို့ရှိရင်တရုတ်ကသူတို့လှုပ်လှုပ်လို့မရဘူးဒီအာဏာရှင်နဲ့မှလှုပ်လို့ရတဲ့အခါကြောက်လန့်သွားတာဒါကြောင့်သူကဒီဘက်ကလည်းဒီမိုကရေစီရေးကိုအားပေးတဲ့အခါငါတို့တော့ဘာလို့ရရှင်းနေပြီအဲ့ဒီမှလည်းမအားလောက်အသေးအံရှင်းကြဒါနဲ့မှတော့သူစပီကတင်းလာတယ်တင်းလာတဲ့အခါဘာဖြစ်လဲဆိုသူစပီကကျွန်တော်တို့ပြီးခဲ့တဲ့လပိုင်းလေးတွေရက်ပိုင်းလေးတွေထိုင်းနော်ထိုင်းမှာ
အာဆီယံက၅နိုင်ငံနဲ့နော်မအားလားဆို၆နိုင်ငံနဲ့ဘာဖြစ်လဲဆိုအိန္ဒိယနဲ့တရုတ်နဲ့ပါလာနော်ဒါရက်ပိုင်းရက်ပိုင်းလေးမှာဒီခုနပြောတဲ့ကျွန်တော်တို့ဒီမှာစိုင်းရှင်ဘန်နကုစိုင်းရှင်မပိတ်ခင်လေးမှာတယ်အဲ့လုပ်ကိုလုပ်တယ်ဆိုတဲ့ခါကျတော့ခေါင်းကြီးအဲ့လိုလုပ်တဲ့ခါကျတရုတ်ကခြေလန်းတော့လာဒါတပိုင်းဆက်ဆက်မှုကိုကျွန်တော်တင်ပြတာပါနော်နောက်တစ်ခုကဘာလဲဆို NDAA ရဲ့ဥပဒေထဲမှာပါဝင်တဲ့အချက်ကဘာလဲဆို6လပြည့်သွားတဲ့အခါမှာအဲ့ဒီကအုတ်ချုပ်ရေးဆိုတာဒါအစိုးရဖွဲ့ရသူတို့အရေးယူဆောင်ရတာမှာဆောင်ရထားချက်တွေကိုလွတ်တော်ကိုပြန်တင်ပြပေးရရပုတ်ပဲပေါ့တင်ပြတဲ့အခါမှာ6လပြီးတဲ့အခါမှာသူတို့ရဲ့အရေးယူဆောင်ရတဲ့ဘလောက်တိုင်းတာရှိတယ်ဆိုတော့သူတို့တိုင်းတာရှိအဲ့ဒါတွေကိုလည်းလုတ်ကိုလိုတဲ့အတွက်ကြောင့်ဒါကိုထုတ်ပြန
်စစ်ခေါင်စီအတွက်ကြတော့အမေရိကန်ကသူတို့ဒေါ်လာတွေသုံးဖို့အရေးမှာပေါ့နော်ပိတ်ဆို့အရေးယူထားတဲ့အခါကြတော့ဟိုမြန်မာနိုင်ငံအတွင်းမှာဟိုတရုတ်ယန်ငွေတို့နောက်အိန္ဒိယ UP တို့ထိုင်းဘတ်တို့ပေါ့နော်အစားထိုးပြီးတော့သုံးလာမယ့်အခြေအနေရောဘယ်လိုမြင်နေရှင်
အဲ့ဒါကအတိုင်းအတာတစ်ခုထိအလုပ်ဖြစ်မယ်နော်ဘာကြောင့်လဲဆိုတော့ဒါကျွန်တော်တို့သူတို့လည်းညံမှန်းမိသားဘာလို့ညံမှန်းမိသားဆိုတော့သူတို့အတွေ့အကြုံရှိတယ်လေကျွန်တော်တို့နဝတနာအဖတစ်ခေတ်လုံးမှာစီးပွားရေးပိတ်ဆို့မှုကိုကျော်လွှားနိုင်ခဲ့တာကအဓိကအချက်ကဘာလဲဆိုလို့ရှိရင်တိုင်းပြည်ရဲ့ကုန်သွယ်ရေးကိုနော်ဒါအစောပိုင်း gas မထွက်သေးဘူး2001လောက်ထိမထွက်သေးဘူးတိုင်းပြည်ကုန်သွယ်ရေးမှာ overseas trade overseas trade ကိုအာမပြုတော့ဘဲနဲ့ border trade ကိုအားပြုလာတယ်ပြောချင်တာကတရုတ်ရဲ့ထိုင်းရဲ့နော်အိန္ဒိယဘက်ကကလေးဘက်ကရှိတာနဲအများဆုံးကတရုတ်နဲ့ထိုင်းကိုအားပြီးသုံးကုန်ပုတ်ကုန်ပေါ့ဗျာအဲ့ဒါနဲ့အားပြီးစပိုက်ဖြစ်အောင်လုပ်ခဲ့တယ်သူကံကောင်းရင်တော့ဒါဘူတန်ရွှေကာလ2007မှာအားလုံးသိတယ်ဟာ gas ရထွက်လာတာတောင်မိုင်းအစထွက်တာထွက်တဲ့အခါမှာထိုင်းကိုကျွန်တော်တော့ပို့တယ် 1 billion လောက်အကြမ်းမျိုးပေါ့အဲ့တော့အဲ့မှာသူအသက်ဆက်လာတယ်အဲ့ဒီမှာသူကဘာသူရဲ့စပိုက်ဖြစ်တယ်အသက်ရှင်ရက်ပေါ့ဗျာသူတို့ရှင်းတာနိုင်ခဲ့တာပေါ့နော်အိန္ဒိယတော့ပဲလို့ပါလို့ပို့တာနဲ့ဒါမိုင်းကြီးလို့လည်းသိတယ်ဒီမုံရောင်ချမ်းန်သွားတာဟာရှိနေနေပဲအများဆုံးအဲ့လိုသွားခဲ့တယ်အဲ့တော့ဒါကြောင့်သူတို့ကဒီထွက်ပေါက်ကအဆရှိခဲ့တော့အခုလည်းသူတို့တွတ်ထားပြီသူတို့တွေ့ကြုံရှိတာဟုတ်အဲ့တော့ပြောစရာရှိတယ် MOGE ကတနည်းတနည်းက 1.5 billion ဝန်းကျင်ရတယ်ဆိုတော့ပြောချင်တာသူတို့အင်ကမ်က normally 2021လောက်ဝန်းကျင်မှာ 3 billion လောက်ရှိတယ်ပေါ့ဗျာဒါကျွန်တော်ကြမ်းကြမ်းပြောတာနော်သူတို့တော့မထုတ်ပြန်တော့ဘူးအရင်ကိန်းကနေရော 3 billion ရှိရင်သူ့ရဲ့အသုံးစိတ်က 3 billion ဖြစ်နိုင်မလားမရနိုင်တော့ဘာကြောင့်လဲဆိုတော့တဆုံမှုတွေဖြစ်လာပြီတစ်ဖက်ကလည်းပုတ်ကုန်ကြလာပုတ်ကုန်ကြတယ်ဆိုတော့အဓိကတရုတ်ကိုသွားတာဘယ်နေရာသွားတယ်လဲကျွန်တော်တို့လေဆိုင်ပြုတ်ကုန်စီသွားတာမဟုတ်ညင်ကျွန်တော်တို့ဒီမှာ advanced level ကျွန်တော်တို့ဘာမှမပုတ်နိုင်ခုနဆန်တို့ဇီတို့ပဲတို့အီးပဲများမကွေးရဆိုတတိဆန်နေနွားတို့ဘာလို့တော့ပို့တာဖယဲသီးတို့ပို့တော့အဲ့ဒီဒေတာတွေကမကွေးတို့စကိုင်းတို့ကတကယ်တရုတ်ကိုအပြုတ်ပို့တဲ့နေရာဒေတာတွေကခုစစ်ဖြစ်နေတယ်မဆိုင်နိုင်တော့ဘူးရွာတွေထွက်ပြေးနေရပြီသူတို့ကလည်းမြေရှို့တယ်နောက်တစ်နှစ်ဘယ်လိုလုပ်ဘယ်ကုန်နည်းနဲ့ထွက်မှာလဲ။သွားပြီကျွန်တော်ပြောချင်တာက तू Facebook အန်ကြီးကတဝက်ပြုတ်ကြသွားမယ်သဘောပြောတာ။သွားပြီပေါ့။အဲ့ဒါဘယ်လောက်တောင်းခံနိုင်မလဲ။အခုဘက်ဒီဘက်ကလည်း तू အဓိကဝင်ငွေချောချောမောမောရနေတဲ့နော် gas ကနေယူရီးယားပို့တဲ့ဟာကအခက်အခဲဖြစ်ဒီဘက်နုကဖျက်။အဲ့တော့ကောင်းပြီ तू ကေဘောက်ကဘာဖြစ်နေလဲဆိုတော့ဟိုဘက်ကကြောက်ဖြူကထွက်တဲ့ gas ကိုပြုတ်ကိုသွားမယ်။ဟုတ်တယ်နော်။ပြုတ်ကယွမ်းနဲ့ပေးမယ်။ပေးရင်အဲ့ယွမ်းနဲ့ရသောက်တော့ကုန်ကုန်ယူဝင်ယူဝင်ဒါပေမဲ့အခုစစ်ဖြစ်တဲ့နေထားတိုင်းအာဒီပညာရှင်တွေမှန်းတာပဲလေးမြန်တစ်ခါပြန်လိုက်လို့ရှိရင်ဒေါ်လာ2ဘိန်းလောက်ကောင်းတနေ့ကို10ခေါက်ပြန်ကြည့်ပါနှစ်တန်းတလောက်ဘလောက်တန်း60အခုတနေ့လောက်ရှိပြီသူဘယ်လိုလုပ်ပြီးတော့ဒီကောင် survive ဖြစ်မလဲအဲ့ဒါကိုပြောတာဒါကြောင့်မလို့ကျွန်တော်တို့မြင်တာက तू ကတော့ကြားတန်တဲ့သဘောနဲ့တော့နှီးမျိုးစုံနဲ့လုံမှာပေါ့ကုလည်းလုံနေပြီဒါအစကစ तू လုံမှာလုံဒါပေမဲ့ရေရှိမှာဘာဖြစ်လဲ तू တောင့်ခံနိုင်မို့ကတော့ကျွန်တော်တို့မမြင်ဘူးလို့ဒါကျွန်တော်ကိန်းဂဏန်းအချက်လည်းနဲ့တိုင်းပြည်ရဲ့စီးပွားရေး structure အရာချိနေတဲ့အနေအထားအရာကျွန်တော်တို့သုံးသပ်တင်ပြခြင်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါဒီတစ်ပတ်အတွက်တော့အခုနောက်ဆုံးအမေရိကန်ကမြန်မာပေါ်ပိတ်ဆို့အရေးယူလိုက်တာနဲ့ပတ်သက်လို့မြန်မာစီးပွားရေးလေလာအခက်ခက်နောက်စီးပွားရေးပညာရှင်တွေဖြစ်တဲ့ဦးစိန်သေးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပ
ါ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါ ယူကရိန်းသမ္မတဇလန်စကီရဲ့ခေါင်းဆောင်မှုကြောင့်ယူကရိန်းဘက်ကနေနိုင်ငံတကာကနိုင်ငံရေးအရာရည်တည်ယုံတာမကငွေကြေးအရာရောစစ်လက်နက်ပစ္စည်းတွေပါထောက်ပံ့ပေးနေပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာတော့ဇလန်စကီလိုမဟာဗျူဟာကြဥဆောင်နိုင်ပြီးတော့နိုင်ငံသားရေးမူဝါဒတွေချပြနိုင်ဖို့လိုအပ်နေသေးတဲ့အကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုစောင့်ပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကပြောပြမှာပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာနိုင်ငံရေးစက်ခုံပေါ်ကယူကရိန်းနဲ့မြန်မာဘာတွေကွာခြားသလဲဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရုရှားကျူးကျော်စစ်ကိုရဲဝံ့စွာအန်တုရင်ဆိုင်နေတဲ့ယူကရိန်းသမ္မတဇလန်စကီဟာကမ္ဘာနိုင်ငံရေးစက်ခုံပေါ်မှာဟီးရိုးဖြစ်လာတယ်လို့ကမ္ဘာခေါင်းဆောင်တွေရဲ့ထောက်ခံအားပေးမှုကိုလည်းရရှိထားတာတွေ့ရပါတယ်ဆရာငိမ့်စီကတော့ဇလန်စကီပေါ်အမြင်လားအတူဆုံးပြောရရင်သူ့ရဲ့ communication ကြောင့်ပဲဗျပြီးတော့ messaging တိတ်ကောင်းတယ်လို့မှတ်ချက်ပေးပါတယ်ယူကရိန်းသမ္မတဇလန်စကီဟာရုရှားကျူးကျော်စစ်မတိုင်ခင်ကလူသိနေပါတယ်ထင်ရှားတဲ့ခေါင်းဆောင်တဦးလည်းမဟုတ်ပါဘူးဒါပေမဲ့ဒီနေ့ဒီချိန်မှာတော့ကမ္ဘာမှာထင်ရှားတဲ့ခေါင်းဆောင်တဦးကမ္ဘာမှာအရေးပါတဲ့ခေါင်းဆောင်တဦးဖြစ်လို့နေပါပြီဇလန်စကီဟာပြီးခဲ့တဲ့မေလထဲမှာဂျပန်နိုင်ငံဟီရိုရှိမားမှာပြုလုပ်ခဲ့တဲ့စမုအင်အားကြီး G7 ထိပ်သီးအစည်းအဝေးနဲ့ဆော်ဒီအာရေဗျားမှာပြုလုပ်ခဲ့တဲ့အာရအဖွဲ့ချုပ်ညီလာခံတွေကိုတက်ရောက်ခဲ့တာတွေ့ရပါတယ်။အမေရိကန်ကွန်ဂရက်ဥရောပသမ္မဂတွေမှာလည်းဇလန်စကီကမိန့်ခွန်းတွေပြောကြားခွင့်ရခဲ့သူဖြစ်ပါတယ်။ဒါ့အပြင်ဂရမ်မီဆုပေးပွဲ၊အော်စကာဆုပေးပွဲစတဲ့အနုပညာဆိုင်ရာအခမ်းအနားတွေမှာပါမိန့်ခွန်းတွေပြောကြားခဲ့ရတာပါ။သူပါလို့ထင်ရှားကြော်ကြားလာရတာပါလေ။သူပါလို့ကဘာမှာအရေးပါတဲ့ခေါင်းဆောင်တယောက်ဖြစ်လာရတာပါလေနိုင်ငံရေးဆောင်ပါရှင်တူကတော့အခုလို့ပြောပါတယ
်ဇလန်စကီကိုပြောမယ်ဆိုရင်သူဟာအယိုးကန်စိတ်ရင်းတိုင်းပြောတတ်တယ်လုပ်တတ်တယ်တော့သူ့ရဲ့လေးစားစရာအကောင်းဆုံးခေါင်းဆောင်အရေးသွေးကိုပြောပါဆိုရင်တော့သူဟာပြည်သူနဲ့အတူတသားရဲ့ရည်တည်တာပဲနော်ရုရှားကျူးကျော်တပ်ဖွဲ့တွေကယူကရိန်းမြို့တော်ကီယက်ကိုမကြာခင်သိမ့်နိုင်တော့မယ်လို့တကဘာလုံးကစိုးရင်တကြီးစောင့်ကြည့်နေတဲ့အချိန်မှာဇလန်စကီကနော်ဆယ်စမကအင်အားကြီးရဲ့ရုရှားကျူးကျော်တပ်ဖွဲ့တွေကိုပြည်သူတွေနဲ့တသားတည်းရပ်တည်ပြီးဥဆောင်တိုက်ခိုက်ခဲ့သူ့ကိုကယ်ထုတ်ပေးဖို့မလိုဘူးရန်သူကိုတိုက်ခိုက်ပေးဖို့လက်နက်ပဲလိုတယ်လို့ပြောခဲ့တော့ဒီဇလန်စကီရဲ့ရပ်တည်ခဲ့တာသူ့ကိုယူကရိန်းပြည်သူတွေရဲ့အမျိုးသားခေါင်းဆောင်ဖြစ်စေခဲ့တယ်လို့ကမ္ဘာခေါင်းဆောင်တယောက်ဘဝကိုလည်းကျွန်းပို့ပေးခဲ့တယ်လို့ပြောနိုင
်ဟုတ်ပါတယ်အမေရိကန်ကကဲထုတ်ပြီးအဝေးရောက်အစိုးရအနေနဲ့ဥဆောင်ဖို့ပြောတာကိုဇလန်စကီကလက်မခံအပြတ်ပယ်ချခဲ့ပါတယ်ရုရှားတွေကလည်းယူကရိန်းမြို့တော်ခီးကိုတပတ်အတွင်းသိမ်းနိုင်မယ်လို့ယူဆခဲ့ကြတာပါဒါပေမဲ့ဒီနေ့အချိန်မှာတော့မြို့တော်ခီးရုရှားတို့လက်ကျမသွားသလိုယူကရိန်းတွေဟာရုရှားတွေကိုတံပြန်ထိုးစစ်တောင်းဆင်နွှဲနေကြပါပြီအစောပိုင်းမှာတန်တရားနဲ့စောင့်ကြည့်နေကြတဲ့ကမ္ဘာနိုင်ငံတွေဟာလည်းအခုအခါမှာတော့ယူကရိန်းနောက်ကနိုင်ငံရေးအရာအပြတ်ရက်တီထောက်ခံပေးရုံနဲ့မကဘဲငွေကြေးအရာရောစစ်လက်နက်ပစ္စည်းတွေပါပုံအောထောက်ပံ့နေတာကိုတွေ့ကြရပါပ
ါယူကရိန်းနဲ့မြန်မာကိုလည်းနှိုင်းရှင်ပြောကြတာတွေရှိပါတယ်ယူကရိန်းကိုထောက်ပံ့ကူညီသလိုမြန်မာနေဦးတော်လှန်ရေးကိုတော့ဘာကြောင့်မထောက်ပံ့မကူညီကြတဲ့လဲအထူးသဖြင့်အမေရိကန်အနေနဲ့ယူကရိန်းကိုဘီလီယံပေါင်းများစွာပေးကမ်းကူညီနေပေမဲ့မြန်မာအရေးမှာယူကရိန်းရဲ့အပုံတရားမှာတဘုံလောက်တောင်ဘာလို့မကူညီရတာလဲလို့မရှိတင်ခဲ့အားမလို့အားမရပြောဆိုဝေဖန်ကြတာတွေလည်းရှိပါတယ်။တမိုင်းကြောင်းအရာနိုင်ငံရေးအရာပထဝီနေသားတွေအရာမတူညီခြားနားချက်တွေကတော့အများကြီးပါ။ယူကရိန်းနဲ့မြန်မာကိုတံတန်းနေထားတပြေးညီကောက်ချက်ဆွဲလို့တော့မရနိုင်ပါဘူး။ဒီလိုဆိုရင်မျှလည်းမမျှတတ်ဘူးလို့ဆိုနိုင်ပါတယ်။ဒါ့ပေမဲ့တူညီတာတွေရှိတယ်လို့ယူကရိန်းစီကတင်ယူစရာတွေလည်းရှိတယ်လို့ဆိုရမှာပါမြန်မာစစ်တပ်ကလည်းရွေးကောက်ပွဲရလဒ်ကိုလစ်လျူရှုက2021 February 1ရက်နေ့မှာပြောင်းအာဏာသိမ်းခဲ့တယ်လို့ရုရှားကလည်းယူကရိန်းကို2022 February 24မှာပေါ်တင်ကျူးကျော်တိုက်ခိုက်ခဲ့တာဖြစ်ပါတယ
်တင်ယူစရာကတော့ဇလန်စကီရဲ့ခေါင်းဆောင်မှုပဲဖြစ်ပါတယ်ဆရာငိမ့်စီမှတ်ချက်ပေးတယ်လို့ပါပဲ ဇယ်လန်စကီရဲ့ communication လို့သုံးဆွဲကြတဲ့ဆက်သွယ်ပြောဆိုဆက်ဆံရေးနည်းပညာကျွမ်းကျင်ပိုင်နိုင်ခြင်းနဲ့ messaging လို့ခေါ်တဲ့သတင်းစကားပေးပို့မှုရှင်းလင်းတိကျခြင်းလိုပဲဖြစ်ပါတယ်။တနည်းအားဖြင့်ကမ္ဘာကြီးကိုယူကရိန်းရဲ့ရည်တည်ချက်သဘောထားနဲ့လိုအပ်ချက်တွေကိုရှင်းလင်းအောင်အသိပေးနိုင်တာပါပဲ။ဘလို့အကူအညီအထောက်ပံ့တွေလိုတယ်ဘလို့အကူအညီပါဆိုတာကိုလည်းရှင်းလင်းစွာချပြနိုင်တာတွေ့ရပါတယ်။ဒါကြောင့်ဇလန်စကီကိုအမျှော်အမြင်ရှိတဲ့ခေါင်းဆောင် visionary leader လို့ဆိုကြပါတယ်
။ပြဿနာမြင်သားတစ်ဖြစ်လဲယူကရိန်းသမ္မတရဲ့ခေါင်းဆောင်မှုပုံသဏ္ဍာန်ဟာပန်းနိုင်ကိုအတူတူရှိတတ်ကြမယ်ဆိုတဲ့စိတ်ဓာတ်ကိုလှုပ်ဆော်ပေးနိုင်တယ်။ယူကရိန်းပြည်သူတွေကိုဘယ်နေရာကနေဘယ်လိုပါဝင်ရမယ်ဆိုတာကိုလမ်းပြနိုင်တယ်။အဲ့ဒါဟာအောင်မြင်မှုအတွက်အံဝင်ဝင်ကြဖြစ်တဲ့ခေါင်းဆောင်မှုဖြစ်တယ်လို့ Journal of Democracy ရဲ့ Zelensky ကယူကရိန်းကိုဘယ်လိုအပြောင်းအလဲဖြစ်စေသလဲဆိုတဲ့စာရမ်းမှာရေးသားထားပါတယ်။ Asia Times မှာယူကရိန်းသမ္မတ Zelensky လို့ဩဇာတိတ်ကမရှိတဲ့ခေါင်းဆောင်လိုအပ်နေတဲ့မြမတော်လန်ကြီးဆိုတဲ့ဆောင်းပါးတစ်ပုဒ်ကို2023 April 23ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။အဲ့ဒီဆောင်းပါးမှာလူကြိုက်များတဲ့ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့ဆီယာနာသိမ်းမှုနှစ်နှစ်ကျော်လာချိန်မှာရုံးကန်ဒေါ်လာနေသူတွေကိုကူညီထောက်ပံ့ရမယ်အစားသကလုံးတွေနဲ့သာပြင်းပြင်းထန်ထန်ပြောနေပြီးအရှိတောင်အာရှကမြမအိန်းကြီးချင်းနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေဟာမြမအရေးမှာစိတ်အားထက်သန်မှုလျော့နေလာတယ်။ပဋိပက္ခနှစ်ခုလုံးဟာလုံးဝထပ်တူမဟုတ်ပေမဲ့မြမအရေးကိုကမ္ဘာကလုံးဝလစ်လျူရှုထားချိန်မှာယူကရိန်းနိုင်ငံအတွက်တော့နိုင်ငံတကာအသိုင်းအဝိုင်းကိုတက်တက်ကြွကြွလှုပ်ဆော်နေတာသိသာပါတယ်လို့တက်စမာနီးယားတက္ကသိုလ်ကနီကိုလတ်စ်ဖာရယ်လီကသူ့ SC တပုတ်မှာထည့်သွင်းရေးသားထားပါတယ်။တချို့အကဲကတ်တွေထောက်ပြသလိုပဲစုစည်းမှုကင်းမဲ့တဲ့လှုပ်ရှားမှုဖြစ်နေတာဟာနိုင်ငံတကာအစိုးရတွေကမြန်မာအရေးမှာထဲထဲဝင်ဝင်ဝင်ပါဖို့စိုးရိမ်နေတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ Asia Times ရဲ့ဆောင်းပါးမှာရေးသားထားပါတယ်။မြန်မာနိုင်ငံရေးဆောင်းပါးရှင်တဦးကတော့မြန်မာနေဦးဒေါ်လာရေးဟာဘယ်ခေတ်ဘယ်အခါနဲ့မှမတူအောင်အခွင့်အလမ်းကောင်းတွေတိုင်းရင်းသားပြည်သူတွေရဲ့ထောက်ခံမှုတွေရထားတယ်။ဒါ့ပေမဲ့ခေါင်းဆောင်မှုနဲ့မဟာဗျူဟာပိုင်းမှာအားနည်းနေတာတွေ့ရတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့နိုင်ငံသားရေးမူဝါဒအပါအဝင်တော်လှန်ရေးကိုတဆင့်ချင်းဘယ်လိုရှေ့ဆက်သွားမယ်ဆိုတဲ့ policy narrative မူဝါဒအထိုင်ကိုဇာလန်စကီလိုချပြနိုင်ဖို့လိုတယ်လို့ဝေဖန်ချက်ပေးကြောင်းပါခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်မှာဆောင်းပါးရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါရှင်။တနင်္ဂနွေညကျန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါ။အာဏာသိမ်းမှုအလွန်တစ်နှစ်ကျော်မှာတရုတ်စီမံကိန်းတွေအနီးတဝိုက်တိုက်ပွဲဖြစ်ပွားမှုထက်ဝက်ကျော်ရော့ကျသွားပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းချင်းရာတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်။
အာဏာသိမ်းမှုအလွန်ပထမ14လနဲ့ဒုတိယ14လကိုနှိုင်းယှဉ်ကြည့်ရင်တရုတ်စီမံကိန်းတွေအနီးမှာတိုက်ပွဲတွေဖြစ်ပွားတာထက်ဝက်ကျော်ကျော်သွားပါတယ်။တရုတ်စီမံကိန်းတွေရှိနေကောင်ထယ်ဖော်ဝုတ်လုပ်နေတဲ့မြို့နယ်62ခုမှာတိုက်ပွဲပေါင်း 2200 ကျော်ဖြစ်ခဲ့ပါတယ်။အာဏာသိမ်းမှုအလွန်ပထမ14လတာအတွင်းမှာတိုက်ပွဲပေါင်း 1480 ကျော်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒုတိယ14လမှာတော့တိုက်ပွဲ960ကျော်သာဖြစ်ခဲ့ပါတယ်။ဒါကြောင့်ကာလနှစ်ခုကိုနှိုင်းယှဉ်ကြည့်ရင်တိုက်ပွဲတွေထက်ဝက်ကျော်လျော့သွားတာကိုတွေ့ရပါတယ်။တရုတ်မဟာဗျူဟာကျစီမံကိန်းတွေရဲ့ဗဟိုချက်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲအရေအတွက်တိတိတသားကျဆင်းသွားပါတယ်။အာဏာသိမ်းမှုအလုံးပထမ14လတာအတွင်းတရုတ်စီမံကိန်းတွေအနီးကမြို့နယ်တွေမှာတိုက်ပွဲပေါင်း150ကျော်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒုတိယကာလမှာတော့တိုက်ပွဲပေါင်း89ကြိမ်သာဖြစ်ခဲ့တာပါ။ဒါကြောင့်ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲထက်ဝက်ကျော်လျော့သွားတာကိုတွေ့ရပါဗျ။ တရုတ်မြန်မာနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆောင်ဆောင်မဲ့မူဆယ်မြို့နယ်မှာတိုက်ပွဲ80ကျော်ဖြစ်ခဲ့ပါတယ်။ဒါအပြင်မူဆယ်မန္တလေးရထားလမ်းကွန်တိန်နာကုန်သွယ်လမ်းကြောင်းတင့်လို့တရုတ်စီမံကိန်းတွေဖြတ်တန်းမဲ့မြို့နယ်တွေမှာလည်းတိုက်ပွဲ220ကျော်ဖြစ်ခဲ့ပါတယ်။အာနာသိမ့်မှုလုံးတနိုင်ငံလုံးမှာဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့၄ဘုံတစ်ဘုံဤပါဟာစီးပွားရေးစဉ္ညာစီမံကိန်းတွေအကောင့်ထဲပေါ်ဖို့စီစဉ်ထားတဲ့မြို့နယ်တွေနဲ့တရုတ်စီမံကိန်းတွေရှိနေတဲ့မြို့နယ်တွေမှာဖြစ်ခဲ့တာပါ ISP မြန်မာရဲ့စီးရင်တွေအရအာနာသိမ့်မှုအလုံး2နှစ်ကျော်အတွင်းမှာတိုက်ပွဲပေါင်း6500ကျော်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲအားလုံးရဲ့23ရာခိုင်နှုန်းကျော်ကတော့တရုတ်စီမံကိန်းတွေရှိတဲ့မြို့နယ်တွေမှာဖြစ်ခဲ့တာပါအဲ့ဒီမြို့နယ်တွေမှာစစ်ကောင်စီနဲ့ EAO တွေကြားတိုက်ပွဲ1290ကျော်ဖြစ်ခဲ့ပါတယ်စစ်ကောင်စီနဲ့ PDF တွေကြားတိုက်ပွဲ320ဒီပါဖြစ်ခဲ့ပါတယ်စစ်ကောင်စီနဲ့ EAO PDF ပူးပေါင်းတပ်ဖွဲ့တွေကလည်းတိုက်ပွဲ560ကျော်ဖြစ်ပွားခဲ့တာပါ EAO ဖွဲ့ချင်းချင်းကြားတိုက်ပွဲ46ကြိမ်လောက်ဖြစ်ခဲ့ပါသေးတယ်ပထမ14လနဲ့ဒုတိယ14လကိုနှိုင်းယှဉ်ကြည့်ရင်ရှမ်းမြောက်ကတရုတ်စီမံကိန်းတွေအနီးမှာတိုင်းရင်းသားလက်နက်ကိုင်ချင်းချင်းတိုက်ပွဲဖြစ်ပွားတာတည်တည်တသာကြောကြားသွားပါတယ်အာနာသိမ့်မှုလုံးပထမ14လတာအတွင်းမှာ EAO အခြေချင်းတိုက်ပွဲ40ကျော်ဖြစ်ခဲ့ပါတယ်ဒုတိယ14လအတွင်းမှာတော့တိုက်ပွဲဖြစ်ပွားမှုလုံးဝမရှိခဲ့တာကိုတွေ့ရပါတယ်ဒီကာလရှမ်းပြည်မြောက်ပိုင်းမှာတရုတ်နဲ့နှိစက်တဲ့ EAO တွေနေမြေဆိုးမှုပိုအားကောင်းလာတဲ့ကာလဖြစ်ပါတယ်တစ်ဖက်မှာလည်းစစ်ကောင်စီနဲ့ PDF တိုက်ပွဲတွေရှမ်းပြည်မြောက်ပိုင်းမှာတိတိတသာများပြားလာပါတယ်
ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်။တနင်္ဂနွေညချမ်းဒီ VOA မြန်မာပိုင်းအစီအစဉ်အတွက်မကြာခင်မှာတော့ကဘာတလွားထူးခြားစံပြသတင်းအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းကနေနေ့စဉ်ညမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်နေသလိုနက်နက်ခင်းမှာတော့မြန်မာစံတော်ချိန်နက်နက်6နာရီကနေပြီးတော့9နာရီထိလည်းWashington DC ကနေပြီးတိုက်ရိုက်တင်ဆက်နေပါဗျ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါဗျ။ပေးပို့ရမယ့်အမြန်ဆုံးရောက်ရှိနိုင်တဲ့လိပ်စာကတော့ email လိပ်စာဖြစ်ပါတယ်။ burmese@voanews.com ဖြစ်ပါတယ်ရှင်။ပေးပို့ကြဖို့လည်းဖိတ်ခေါ်ပါဗျ။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါ။
ကဲရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်တန်းစင်ဆိုတဲ့တော်ရရှင်က VOA ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကိုကျန်းမာပါစေလို့ပနာမဆုတောင်းလိုက်ပါတယ်။ VOA ရဲ့လူမှုမိတ်ဆွေအစီအစဉ်ကိုသဘောကျနှစ်ချိုက်ပါတယ်။မြန်မာနိုင်ငံကပြည်ထောင်တဲ့စီကိုသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီလို့ပြောတာပြည်ထောင်တဲ့ကိုအထူးဖန်ဆားနိုင်လို့နှစ်ချိုက်သဘောကျရပါတယ်။အားလုံးဝမ်းသာလန့်ဖြာကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ VOA က24နာရီပတ်လုံးထုတ်လွှင့်ပေးတဲ့လူမှုမိတ်ဆွေအစီအစဉ်ကိုဖန်ယူအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အဲ့နဲ့တော်ရရှင်တယောက်ကြံကြံမြမရေးလာတာပါစာတူလေးပါသူကမေးသနာကျော်တယ်မေးသနာကျော်အတန်ကရှေးပြားဆက်မင်းသမီးအတန်နဲ့တူပြီးတော့ချိုးသားပါတယ်တဲ့ဟုတ်ကဲ့အတန်ချိုးသားတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှေးပြားဆက်မင်းသမီးဆိုလို့ဘလို့အတန်မျိုးလဲတော့ကျွန်မစဉ်းစားနေမိပါတယ်နော်နောက်ထပ်တော်ရရှင်ဖုံးမှုဆိုတဲ့တော်ရရှင်ကတော့မိုင်းထောင်ချီဝေးပေမဲ့လည်း view လေးလိုင်းကိုအစင်မြဲအဝေးကနေနားထောင်နေပါတယ်ဆိုပြီးတော့စာရေးလာတာပ
ါမိုင်းမောင်းထောင်ချီဝေးနေကြပေမဲ့လေးလိုင်းကနေတစဉ်တိကျမှန်ကန်တဲ့သတင်းတွေကိုနေ့စဉ်နားဆင်ခွင့်ရနေတဲ့အတွက် VOA သတင်းဌာနကိုအထူးပဲကျေးဇူးတင်မိပါတယ်။အခုဆိုရင်နေ့စဉ်နာနဲ့တိုင်းလိုလို VOA ကိုစောင့်မျှော်နားဆင်ရတာအလေးအကျင့်တစ်ခုလို့ဖြစ်လာပါပြီ။ VOA ကထုတ်လွှင့်တဲ့သတင်းတွေကတေချာပေါ်အတိအသတ်မှတ်လို့ရပြီး ပဲလိုက်မှုမရှိတိတ်ခါရှိရှိနှစ်ပေါင်းများစွာရက်တည်လာခဲ့သောသတင်းဌာနကြီးနဲ့အတူ VOA အဖွဲ့သားတွေကိုအထူးပင်ကျေးဇူးတင်ရှိတာထပ်ပြီးပြောချင်ပါတယ်မြန်မာပြည်သူတွေအတွက်သတင်းမှန်တွေနေ့စဉ်တင်ပြပေးနေတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားများစိတ်ချမ်းသာကိုကျမ်းမာလူရင်ဆန္ဒပြေဝကြပါစေလို့အဝေးကနေဆုတောင်းပေးအပ်ပါတယ်ခင်ဗျာ
နောက်ထပ်သောရရှင်တယောက်ကတော့ VOA Bemis အစီအစဉ်ရေးတဲ့ဒီအစီအစဉ်ကနေမြန်မာသတင်းလေးတွေကိုဦးစားပေးလွှင့်လို့မရပါဘူးလားဗျာတဲ့သူများနိုင်ငံကဟာရီကြီးပဲပြောပြနေလို့မြန်မာနိုင်ငံကအရေးကြီးသတင်းတွေသတင်းယူလို့မရတာများလားလို့တွေးမိပါတယ်တဲ့ဟုတ်ကဲ့ပါကျမတို့သတင်းတွေကိုမြန်မာသတင်းတွေဦးစားပေးထုတ်လွှင့်ပါတယ်နော်ဒါပေမဲ့အစီအစဉ်ဆက်ဆက်ချင်းတော့ကျမတို့မြန်မာနိုင်ငံသတင်းတွေရောနောက်ပြီးတော့ကမ္ဘာတစ်လောင်းမှာနောက်ဆုံးရအရေးကြီးနေတဲ့သတင်းတွေအားလုံးကိုထုတ်လွှင့်ပေးတာဖြစ်ပါတယ်အဲ့ဒါသတင်းတို့ကဏ္ဍပါအဲ့ပြီးသွားတာနဲ့သတင်းပေးပို့ချက်တွေသတင်းဆောင်မတွေအကုန်လုံးကတော့အားလုံးလိုမြန်မာလိုသတင်းတွေဖြစ်ပါတယ်နော်အဲ့ဒီနောက်ပိုင်းကျတော့မှမြန်မာနဲ့နိုင်ငံတကာအကြောင်းအရာမျိုးစုံကိုတင်ပြပေးထားတဲ့အပတ်စဉ်ကဏ္ဍတွေဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်မေးလာတာရှိပါတယ်မြန်မာပြည်ကပေးစာများကဏ္ဍအတွက်ပါတယ်ဗီဒီယိုအဖွဲ့သားတွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေမဟိတနာကျော်ကြီးကိုကျော်ကျော်သိန်းကဗီဒီယိုကအနားယူသွားတာလားတဲ့တခြားဌာနတစ်ခုအတန်လွင့်နေတာတွေးလိုက်ရလို့ပါဗီဒီယိုအတန်လွင့်ဌာနအတိုးတက်ပါစေတဲ့ဟုတ်ကဲ့ပါကိုကျော်ကျော်သိန်းအလောက်ကနေအနားယူသွားပါရရှင်တခြားသောရရှင်တွေမေးလို့ပြီးခဲ့တဲ့စာတစ်စောင်းနှစ်စောင်းမှလည်းကျွန်မပြန်ကြားပေးပူပါတယ်နော်အဲ့ဒါမကြားလိုက်ဘူးထင်ပါတယ်မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့ဒီနိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုဘဝအခက်အခဲတွေနဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်မသတင်းပတ်စင်တိုင်းမှာဖော်ပြပေးနေပါရနော်ဒီဘက်ဒီလိုရေးလာတဲ့စာတွေကတစ်စောင်ကတော့မင်္ဂလာပါ VOA ယူကရိန်းပြည်သူတွေကိုအလေးထားတယ်လို့မြန်မာပြည်သူတွေကိုလည်းကဘာကြီးအလေးထားတင်ပါတယ်မြန်မာပြည်သူတွေကိုလည်းအလေးထားတင်တယ်လို့ကဘာကြီးကိုသိစေခြင်းလိုက်တာတဲ့ခန်းကြီးကြီးလေးပြောလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့အမြင်မသိလို့ပဲပြောပြပါတယ်အမှန်တိုင်းပြောရင်လိုက်ဖမ်းပြီးတော့တပ်ဖြတ်နေလို့ပါဆိုပြီးတော့သူရေးစင်တဲ့စာသူရဲ့ထင်မြင်ယူဆချက်ကိုခုလိုမျိုးစာရေးပြီးပြောလာပါတယ
်စကားအမှန်ပြောလို့မရတဲ့မြန်မာနိုင်ငံမှာပညာရှိနေလို့မရတဲ့နိုင်ငံမြန်မာနိုင်ငံမှာအောက်ခြေကဆရာဆရာမတွေတူနာပြုတွေနာမည်ကြီးတွေစာရေးဆရာတွေကိုစစ်ကောင်စီကမရှိစေချင်လို့ဖမ်းပြီးတပ်နေထောင်ချနေတာဘာဥပဒေနဲ့အပြစ်ပေးမှလဲနောက်ဆုံးကာကြီးခါခွေပဲတက်တဲ့ကလေးတွေပါမကြမ်းတက်ဖြတ်နေရတွေဟာဘာနဲ့အေးအေးယူမှာလဲမိမတွေကိုစော်ကားတက်ဖြတ်နေရတွေရောအေးအေးယူမဲ့သူတွေမရှိတော့ဘူးလားဗျာဥပဒေဆိုတာရောမရှိတော့ဘူးလားဒါတွေအားလုံးအေးအေးယူနိုင်မဲ့ဥပဒေရှိရင်ဖြေပေးပြောပေးပါဦးနော်သိကျင်လို့ပါတိတဲ့သူတွေရှင်းပြပေးပ
ါသူကတော့ဖမ်းဆီးမှုတွေတက်ဖြတ်မှုတွေကိုအတော်စိုးရင်ထင်လန့်နေပုံရပါရဲ့နော်ဒီစာကိုရေးရင်တိုင်းမှာအမှန်တိုင်းပြောလို့လိုက်ဖမ်းပြီးတော့တက်ဖြတ်ပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့စိုးရင်စိတ်ကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့မှာကြုံတွေ့နေရတဲ့နေစဉ်လူထုရဲ့လုံခြုံရေးအခက်အခဲနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်နောက်တစ်ယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကလည်းကျေးဇူးပြုတော့အကောင့်နံပါတ်မဖော်ပြဖို့အထူးမြတ်တာရက်ခံပါသည်ဆိုပြီးတော့အခုလိုရေးလာပါတယ်
ရန်ကုန်မြို့ကြီးမှာခိုးဆိုးလူ၌ဓမြတိုက်အလစ်တုပ်လူသတ်မှုတွေနေ့စဉ်နဲ့များဖြစ်ပေါ်နေပါတယ်။ဒါတွေကိုလည်းဆက်အောင်တင်းထားသူတွေကတရားဥပဒေစိုးမိုးမှုရှိအောင်လို့မလုပ်နိုင်ကြပါဘူး။ပြည်သူတွေဟာကိုယ့်အသက်ဘေးနဲ့ဥစ္စာပစ္စည်းလုံခြုံရေးအတွက်အတက်နိုင်ဆုံးညံရှိတယ်လို့နှီးမျိုးစုံနဲ့ဆောင်းနေကြပါတယ်။ရဲတွေဆိုတာကလည်းဘေးကနေပေါ်လာမှမသိတဲ့ PDF တွေကိုကြောက်နေကြရတော့လမ်းကျွေးတွေတောင်မှပုံမှန်မကောက်ရဲကြတော့ပါဘူး။ရက်ခွက်ထဲမှာရှိတဲ့စီသမားလောင်ကစားသမားခိုးဆိုးလူရတာတွေလူလက်လက်ပဲပျော်ပါးကြီးကိုဆင်းနွှဲနေကြပါတယ်။အခုခါလို့တခိုးမီလို့ပညာပေးလှုပ်လို့ကလည်းမဖြစ်ဘူးလုံးဝမယုံကြည်ရပါဘူးအချိန်ချင်းထောင်ထွက်တွေပညာပေးလှုပ်လိုက်လို့နောက်ပြည်သူတွေရဲ့အသက်အိုးရင်စီစဉ်ဥစ္စာပစ္စည်းတွေအတွက်မလုံခြုံစိတ်မချတော့ပါဘူးပြည်သူတွေဝိုင်းရိုက်နှက်ရအောင်လဲဥပဒေနဲ့မညီသလိုတည်သွားတော့မှပိုဆိုးဒုက္ခရောက်ကုန်ကြပါမယ်ဒါကြောင့်မို့မဖြစ်မနေသက်ဆိုင်ရာနေမြေခံရဲတွေကိုအကြောင်းကြားအနှံ့ရပါတယ်ဒါကိုရက်ွက်ထဲကစီသမားလောင်ကစားသမားတခိုးမူရီရန်ကသူတွေကရက်ွက်ထဲမှာရဲတွေခြေရှုပ်တယ်အဲ့ဒီကောင်ဒလန်လားဆိုပြီးတော့တရင်တွေဖြန့်ကြပြန်ရောရိုးသားတဲ့ပြည်သူတွေမဟုတ်မခံပြည်သူတွေအနေနဲ့ကလည်း PDF အနှံ့ရအောင်လို့ PDF ဆိုတာကလည်းဘယ်သူမှမသိဖြစ်နေကြတော့အခုဆိုလို့ရှိရင် PDF လဲကြောက်ရသွေးတောက်ပြူစောထိလဲကြောက်ရဖြစ်နေရတာပါစေသမားခိုးဆူလူ၌လောင်ကစားသမားတွေနဲ့စားပေါက်ပိတ်နေကြတဲ့ဖျေးသီးများရဲ့စကားတွေကိုလည်းချင့်ချင်ယုံကြပါလို့ VOA ကနေပြီးတော့ PDF တွေကိုသတင်းစကားပါလိုက်ပါတယ်
ရဲတပ်ဖွဲ့ကိုအာခေါ်ပုံရတဲ့သောရရှင်ဖြစ်ပါတယ်ရှင်ဟုတ်ပါတယ် နိုင်ငံတကာနိုင်ငံမှာတာမန်အချိန်ဆိုရင်တော့တိုင်းပြည်တွင်တရားဥပဒေစိုးမိုးမှုကတရားဝင်ခန့်အပ်ထားတဲ့ရဲတပ်ဖွဲ့ကစီးကျက်ရတာဖြစ်ပါတယ်။ဒါမို့လို့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကတော့နိုင်ငံတကာတရားဥပဒေအဖွဲ့အစည်းတွေဝေဖန်ထားတဲ့အတိုင်းပဲတရားဥပဒေစိုးမိုးမှုမရှိတဲ့ကာလဖြစ်နေလို့တရားဥပဒေကိုဘယ်သူဘယ်လိုစောင့်ကြပ်နေလဲဆိုတာအတော့ကိုအစင်းစားရကြက်တဲ့အနေအထားရှိနေပါတယ်။ဘာပဲပြောတောင်းဝင်ရလို့တတ်မှတ်ချက်အတိုင်းဆိုရင်တော့နိုင်ငံတော်အာဏာကိုဆွဲကင်ထားတဲ့သူတွေမှာအပြေးဝါတောင်းဝင်ရှိတာဖြစ်ပါလေရှင်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါလေရှင်။အားလုံးအတွက်ပုံမှန်ကောင်းမှုအဆင်ပြေတဲ့နေ့တည်းမကြခင်ရရှိပါစေလို့တောင်းဆုပြုမိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ဒီအစီအစဉ်မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးတာ VOA ကိုဆက်သွယ်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြားသတင်းအစီအစဉ်ကိုပြောပြမှာပါ။ဒီတစ်ပတ်အတွက်တော့ဂျာမနီနိုင်ငံဘာလင်မြို့တော်မှာရေဆိုးထုတ်တဲ့မိန်လာပိုက်တွေကနေအပူစွမ်းရင်ထုတ်နိုင်ဖို့လှုံ့ဆော်နေတာ။နောက်တစ်ခါတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကနေဆိုးမြို့တော်မှာဆက်ရုပ်ကလေးတစ်ယောက်ကတန်ဆုံတီဝိုင်းကြီးတစ်ဝိုင်းကိုကွန်တက်တာနေရာကနေစီစဉ်ညွှန်ကြားနေတာ။စတဲ့ဒီလိုထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူတွေးကပြောပြမှာပါရှင
်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာရေဆိုးထုတ်တဲ့မိန်းလာပိုက်တွေကနေအပူစွမ်းအင်ထုတ်နိုင်ဖို့အတွက်လှုံ့ဆော်နေပါတယ်။ Alexander Platex အရက်မှာရှိတဲ့အရင်ဆိုဗီယက်ခေတ်အရှေ့ဂျာမနီနိုင်ငံအချိန်ကာလကစီးရင်အင်ယုံဖြစ်တဲ့အသုံးပြုခဲ့တဲ့ House of Statistics အစအုံကြီးကိုရေရှည်အပူစွမ်းအင်ပေးနိုင်ဖို့လှုံ့ဆော်တဲ့စီမံချက်လည်းဖြစ်ပါတယ်။ဒီအစအုံကြီးဟာစတူရန်မီတာ3,000ကျယ်ရှိပြီးတော့သူ့ကိုပူပေးဖို့အတွက်အပူပေးဆက်တွေကိုရေဆိုးမိန်းလာပိုက်တွေနဲ့ဆက်သွယ်ထားတာပါ။ရောင်ရေဆိုးပိုက်တွေမှာအပူစွမ်းအင်ပေါင်းကူးပေးနိုင်တဲ့တံမဏိတံပြားလေးပေါင်းမီတာ350လောက်ချထားမှာဖြစ်ပြီးအဲ့ဒီတံပြားတွေဘောကရေဆိုးတွေဖြည့်ဆည်းသွားတဲ့အခါအပူစွမ်းအင်ကိုစုပ်ယူပေးနိုင်မှာပါ။အဲ့ဒီနောက်အဲ့ဒီကနေရလာတဲ့အပူစွမ်းအင်ကိုအဆောက်အဦအနည်းချက်ပေးဖို့အတွက်သုံးမှာဖြစ်ပြီးညရဒီမှာဆိုရင်တော့အဲ့ဒီချက်ရဖို့အတွက်လည်းလှုပ်ဆောင်ပေးနိုင်ပါတယ်။အခုချိန်မှာတော့ဂျာမနီနိုင်ငံမှာစက်မှုလုပ်ငန်းတွေအိမ်အောင်စုတွေနဲ့မြေကြီးကရတဲ့စွမ်းအင်တွေကိုအသုံးမပြုရသေးတာတွေအများကြီးကျန်နေပါသေးတယ်လို့ဘာလင်မြို့တအားပီးကုမ္ပဏီကအင်ဂျင်နီယာတယောက်ကပြောပါတယ်ဒီစီမံကိန်းကိုဧပြီလ2024ခုနှစ်မှာဘာလင်မြို့တော်အတွက်အပြီးတက်နိုင်မှာဖြစ်ပြီးအောင်မြင်တဲ့ဆိုရင်တော့နိုင်ငံတော်ဝန်မှာအလားတူအစီအစဉ်တွေနဲ့လှုပ်ဆောင်ဖို့ရှိပါတယ်ရှင်
ဒ
ဂျာမနီနိုင်ငံအလဲပိုင်းဟက်စပီနယ်မှာနိုင်ငံအစီအစဉ်ဒုတိယတစ်စင်းကိုပြီးခဲ့တဲ့အပတ်ကဖွင့်လှစ်လိုက်ပါတယ်။ထောင်နှစ်ကြာစီမံကိန်းချတည်ဆောက်ခဲ့ရပြီးအရှိပေ2180ရှိပြီးတော့အမြင့်328ပေမှာတည်ဆောက်ထားတာပါ။ Sky Wall လို့နာမည်ပေးထားတဲ့ဒီဂျိုးတရာဟာအလေးချိန်တန်124ပြီးတော့ဂျာမနီအစိုးရရဲ့ဂျိုးနီစနစ်ကြောင့်6နှစ်ကြာသွားခဲ့ရပြီးအခုချိန်မှာအပြီးတက်နိုင်ခဲ့တာကြောင့်ကဘာလက်ခရီးသွားတွေအများအပြားလာရောက်လည်ပတ်ကြဖို့ကိုလည်းစောက်လုပ်ခဲ့တဲ့ကုမ္ပဏီကမျှော်လင့်နေပါတယ်။ဟာရီကိန်းမုန်တိုင်းအဆင့်နှစ်နဲ့နှင်းတွေရဲ့ဒဏ်ကိုခံနိုင်အောင်တည်ဆောက်ထားတယ်လို့ဒီဂျိုးတရားရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီး Skywalk ကုမ္ပဏီရဲ့ CEO Julius Good ကပြောပါတယ်။တောင်နှလုံးကြားမှာတည်ဆောက်ထားတဲ့ဒီဂျိုးတရားကိုတမ်မနီဒေါက်တိုင်36ခုနဲ့ထိန်းထားတာဖြစ်ပြီးတော့ဒီတမ်မနီဒေါက်တိုင်တွေကိုတောင်နိုင်ငံနဲ့68ပေအထိရိုက်သွင်းထားတာပါ။နဘုံနန်းနန်းနေစီသွားဖို့ဂျိုးတရာလို့တင်စားခေါ်ဝေါ်ကြတဲ့ဒီဂျိုးတရာပေါ်ကိုလူပေါင်း850အထိတပြိုင်တည်းတက်ရောက်နိုင်ပြီးတော့ကဘာလက်ခီးသွားတဲ့အများအပြားလာရောက်လည်ပတ်ကြဖို့လည်းရှိပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံဆိုးမြူရောမှာပြီးခဲ့တဲ့သတင်းပတ်က Ever 6ဆိုတဲ့စက်ရုပ်ကလေးဟာတန်ဆုံဒီဝိုင်းဒီတဝိုင်းကိုကွန်တက်ပြနေရာကနေစီစဉ်ညွှန်ကြားခဲ့ပါတယ်။တောင်ကိုရီးယားအမျိုးသားတန်ဆုံဒီဝိုင်းကိုစီစဉ်ညွှန်ကြားခဲ့တာလည်းဖြစ်ပြီးတော့အခုလိုစက်ရုပ်တရုတ်ကစီစဉ်ညွှန်ကြားတာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ကိုရီးယားစက်မှုနည်းပညာတက္ကသိုလ် KITD ကဒီဇိုင်းတီထွင်ဖန်တီးထားတဲ့လက်နက်ဖက်ပါတဲ့ဒီစက်ရုပ်လေးဟာလူသူစက်ရုပ်မျိုးစားဖြစ်ပြီးတော့ဒီစက်ရုပ်ရဲ့စီစဉ်ညွှန်ကြားမှုတွေလက်လှုပ်ရှားမှုတွေကအနုစိတ်ပါတယ်လို့စက်ရုပ်နဲ့အတူဘေးကနေဦးစီးခဲ့တဲ့စီစဉ်ညွှန်ကြားသူချွိုင်းစုယိုကပြောပါတယ်။တချင်းကားဘုံဖြောပြေသွားတဲ့ညမှာစက်ရုပ်အနေနဲ့တချင်းသုံးဘုတ်ကိုညွှန်ကြားသွားတာဖြစ်ပြီးတော့ဒီဘုတ်ကိုတော့လူနဲ့အတူညွှန်ကြားသွားတာကြောင့်လူတွေကိုအစားချိုးမဲ့အစားလူနဲ့အတူပူးတွဲရှင်တန်နိုင်တယ်ဆိုတာပြသလိုက်တာဖြစ်တဲ့အကြောင်းစီစဉ်သူချွိုင်းကပြောပါတယ်။ဒီစက်ရုပ်ကလေးရဲ့အားနည်းချက်ကတော့ကိဒတန်ကိုနားမစင်နိုင်တာပဲဖြစ်ပြီးလက်လုံရှားမှုတွေကတန်စင်နဲ့စီးချက်ကိုက်ပေမဲ့လို့လေတန်စုံတီးဝိုင်းတစ်ဖွဲ့လုံးတပြိုင်တည်းအစဉ်သင့်ဖြစ်အောင်လှုပ်ဆောင်တဲ့နေရာမှာလိုအပ်နေသေးတယ်လို့ပရိသတ်တဦးဖြစ်တဲ့လီယန်ဂျူကပြောပါတယ
်။ချီလီနိုင်ငံဆန်ဒီယာဂိုမြို့မှာဗလာပုံစံတူ 3D 3ဘတ်မြင်ရုံလုံးကျလာကြီးတစ်စင်းကိုပြသနေပါတယ်။နန်းခတ်ဗေဒနှစ်သက်သူတွေအတွက်အစ5သိန်းကနေတစအချိုးကျဖန်တီးထားတဲ့ဒီလာကြီးကိုလပြလိုက်မှာဖန်တီးထားတာပါအချင်း9မီတာရှိတဲ့ဒီလာကြီးဟာဗြိတိန်အနုပညာရှင်လူဂျာရန်ရဲ့လက်ရာဖြစ်ပြီးတော့ကမ္ဘာတဝန်းကမြို့ကြီးတွေဖြစ်တဲ့တော်ရန်တိုမီလန်နဲ့ဒူဘိုင်းမြို့တွေမှာလည်းပြသခဲ့ပါတယ်ဝါဆိုလာပြည်နေနဲ့တိုက်ဆိုင်ပြီးပြသထားတဲ့ဒီလာကြီးကိုချီလီနိုင်ငံမှာဇူလိုင်လ28ရက်နေ့အထိပြသထားမှာပါခင်ဗျာ
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့ဒူမက်ခင်ဖြူထွေးကပြောပြသွားတာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုကိုရနိုင်ကတင်ဆက်ပါပါရှင
်56ချိန်မြောက်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနက်ဖြန်မှာစတင်မှာဖြစ်ပါတယ်ဇူလိုင်10ရက်နေ့ကနေ14ရက်နေ့ထိကျင်းပမယ့်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုမြန်မာနိုင်ငံကလွှဲပြီးတော့ကြံဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေတက်ရောက်မှာဖြစ်ပြီးမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံကသူတို့ရဲ့အစစ်မြင့်အစည်းအဝေးတွေကိုတက်ရောက်ခွင့်မပြုဖို့တားမြစ်ထားပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့ဒီအစည်းအဝေးကိုတက်ရောက်ခွင့်ရမရဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံဖွဲ့ရဲ့လက်ကျဥ်ထားဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကတော့သူ့အနေနဲ့ NUG ဂျာကာလာညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးနဲ့ရောစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးနဲ့ပါလူချင်းတွဲဆုံပြီးတော့မြန်မာနိုင်ငံမှာအားလုံးပါဝင်နိုင်တဲ့ဆွေးနွေးမှုဖြစ်ဖို့ကအရေးကြီးကြောင်းပြောကြားခဲ့တယ်လို့သတင်းနောက်တွေကိုတောက်ချာနေကပြောကြားခဲ့ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီအစည်းအဝေးအတွက်မှာမြန်မာရေးကိစ္စနဲ့အာဆီယံဘုံသဘောတူညီမှု၅ချက်ကိုအကောင့်ထည့်ဖော်ရေးကိစ္စတွေကိုဆွေးနွေးဖို့ကအဓိကဆွေးနွေးသွားမယ့်အကြောင်းအရာဖြစ်ရှိမယ်လို့အာဆီယံနဲ့နှီးဆက်တဲ့သတင်းမြစ်တစ်ခုကပြောပါတယ်ခင်ဗျာ။မနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာဂတပဂိုးတိုင်းဒူဥက္ကဋ္ဌကိုခန့်လင်းနိုင်အပါအဝင်နိုင်ငံရေးကျင်းသား၄ဦးဟာဒိုင်ဦးကျင်းထောင်ကနေဇွန်လ28ရက်နေ့ကရွှေပြောင်းချိန်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုနဲ့တေဆုံးခဲ့ကြောင်းဘာဂတကနေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွင်ကသတင်းထုတ်ပြန်ထားပါတယ်ကိုခန့်လင်းနိုင်တေဆုံးခဲ့တာနဲ့ပတ်သက်လို့ဘာဂတများအဖွဲ့ချုပ်ဗဟိုမှုဆောင်တဦးကVOA ကိုဒီကနေ့တနင်္ဂနွေနေ့မှာပဲ Telegram ကနေအခုလိုအတည်ပြုတုံ့ပြန်ခဲ့ပါကြတဲ့ ဘကူဘဂတဒုက္ခတာကိုခံလင်းနိုင်ကြဆုံးတာကိုကျွန်တော်တို့အတည်ပြုနိုင်ပါတယ်တခြားရဲဘော်တွေလည်းကြဆုံးတာကြရပါတယ်ဆိုပြီးတော့သူကပြောခဲ့ပါတယ်ဂျွန်လာ29ရက်နေ့ကဒါယုကျင်းထောင်ကနေအင်းစိန်ကျင်းထောင်ကိုပြောင်းရွှေ့နေမှာဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ VOA အနေနဲ့စစ်ကောင်စီပြောခွင့်ရကိုစူးစမ်းဖို့ဆက်သွယ်ခဲ့ပေမဲ့အခုသတင်းကြေညာတဲ့အချိန်ထိတော့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ပါရုပ်သံအင်ဂျင်နီယာကတော့ Tee Ran Wan ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစသ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင် BND ရဲ့အသွေးသွေးကနေကြင်ွေးကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.